Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ် July 16ရက်စနေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်တင်ဆက်တဲ့အစီအစဉ်ကို line to meter 3251တို့အပြင် line meter 190 kHz 1905တို့ကနေဖမ်းယူနှာစင်နိုင်ပါတယ
်ကျွန်တော်ကတော့ဝင်းမြန်မာဒီနေ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညုံနဲ့အတူပြပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပထမဆုံးအရှေ့လက်ပိုင်းခီးတဲ့ဒေတာရင်းခေါင်းဆောင်တွေစုပြီးတွေ့ဖို့ရှိနေပါတယ်။အခုလိုအရှေ့လက်ပိုင်းမှာအမေရိကန်အပြင်အနောက်နိုင်ငံတွေဝေမဆက်ဖို့တရုတ်ကသတိပေးလိုက်ပါတယ်။အခုလိုအမေရိကန်သမ္မတအရှေ့လက်ပိုင်းရောက်နေချိန်မှာပဲအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွတဖွဲ့ကတော့ပြန်တိုက်ခိုက်နေကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမင်းကျင်နိုင်ရေ
။ကောင်းပါပြီရှင်။ဒီတိုင်နဲ့မြန်မာကြားတန်တမန်ရေးကိစ္စအပြန်အလှန်တင်းမာတဲ့အကြောင်းရင်းကရောဘာပါလဲ
The main issue here is the military is not being accepted by much of the international community as the legitimate
မမပြုတ်လို့တဲ့သဘောထားကြောင့်ဖြစ်တယ်လို့ဒီတိုင်အခြေစိုက် Bomber Campaign UK တာဝန်ရှိသူကပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်မှာပါအဲ့ဒီနောက်မှာလဲအမေရိကန်နိုင်ငံသားရေးဝင်ကြီးနဲ့တွေ့ဆုံခဲ့တဲ့မြန်မာလူငယ်တွေနဲ့စကားဝိုင်းအစီအစဉ်ကိုလည်းတင်ပြဖို့ရှိပါတယ်။တခါစစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းစီးပွားရေးကျဆင်းလာတဲ့အခြေအနေကိုတင်ပြထားတဲ့ဒုအတန်းဒီမိုကရေစီနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာစတဲ့အစီအစဉ်တွေကိုထုတ်လင်းမှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့ကပြောပြမှာပါရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပထမဆုံးအရှေ့လက်ပိုင်းခီးစဉ်နောက်ဆုံးပိုင်းမှာအာရဗ်ခေါင်းဆောင်တွေနဲ့စုမတွေ့ခင်အီရတ်ယာယီဝန်ကြီးချုပ်နဲ့ဒီနေ့တွေ့ခဲ့ပါတယ်။အစ္စရေးနဲ့နောက်ဘက်ကမှာအစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တွေနဲ့တွေ့ခဲ့ပြီးမနေ့ကဆော်ဒီအာရေဗီးယားမှာဆော်ဒီခေါင်းဆောင်တွေနဲ့တွေ့ခဲ့ကအခုအီရတ်ယာယီဝန်ကြီးချုပ်မစ္စတာဖာအယ်ခါဒမီနဲ့ဂျဒက်မြို့တော်မှာဒီနေ့တွေ့ခဲ့တာပါ။ဒီနောက်မှာတော့အရှေ့လက်ပိုင်းနိုင်ငံတွေကိုစုစည်းပေးပြီးအီရန်နဲ့လောင်စာဆီပြဿနာအဓိကကင်တွယ်ဖို့ရည်မှန်းထားတဲ့ဒီလေးရတာခီးတဲ့ဂျဒက်စေကမ်းမြို့မှာကျင်းပမဲ့အာရဗ်ဒေတာတွင်ထိပ်သီးဘက်ကိုဒီနေ့ဆက်တက်မှာပါပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီ GCC 6နိုင်ငံနဲ့အီရတ်အီဂျစ်ဂျော်ဒန်ခေါင်းဆောင်တွေပါတဲ့ GCC Plus 3 လို့ခေါ်တဲ့ထိပ်သီးဘက်မတိုင်ခင်နာဟီပိုင်းမှာပဲအင်ဂျီရောဘက်ကနေအီရန်ကိုရုရှားခေါင်းဆောင်တွေမချခင်လာလေခဲ့ပြီးယူကရိန်းစစ်ထဲတုံနိုင်ဖို့ဒရုန်းလက်နက်တွေကြီးခဲ့တဲ့ဂျူတုပုံရိပ်တွေကိုထုတ်ပြန်လိုက်ပါတယ်အခုလိုအီရန်ကိုဝိုင်းဖိအားပေးဖို့ကြိုးပမ်းတာအပြင် GCC ဖွဲ့ဝင်တွေဖြစ်တဲ့ယေနန်ထွက်ဆော်ဒီဘာရိန်၊ကူဝိတ်၊အိုမန်၊ကာတာနဲ့ UAE အရပ်စောဘားများနိုင်ငံတွေပါမဲ့ဒီထိပ်သီးဘက်မှာသမ္မတဘိုက်ဒန်အနေနဲ့လောင်စာဆွဲရင်လုံခြုံရေးကိုလည်းထည့်ဆင်းနေဖို့မျှော်လင့်ထားပါတယ်ခင
်အမေရိကန်ပြောင်စုနဲ့အနောက်နိုင်ငံတွေအနေနဲ့အရှေ့လေပိုင်းအရေးမှာဝန်ဆွတ်ဖက်ပြီးတော့ကိုတတ်မှတ်တဲ့စံတန်ဘူးတွေနဲ့ပြောင်းလဲပစ်ဖို့ကြိုးပမ်းတာကိုရပ်တန့်ဖို့တရုတ်နိုင်ငံကနေပြီးတော့သတိပေးပါတယ်စီးရီးယားနိုင်ငံကြီးဝန်ကြီးနဲ့အွန်လိုင်းကတဆင့်တောက်ကြနေတုန်းကတွေ့ဆုံဆွေးနွေးနေစဉ်မှာတရုတ်နိုင်ငံကြီးဝန်ကြီးဝန်ယီကအခုလိုမှတ်ချက်ပေးတိုက်တွန်းတော့တာဖြစ်ပါတယ်။ပူးပေါင်းဆောင်ရွက်မှုတွေနိုင်ငံစုံဖြည့်ရှင်းမှုတွေနဲ့တာရှည်မြဲမဲ့ညီညာရေးတွေဖြစ်လာစေဖို့တရုတ်နိုင်ငံကြီးဝန်ကြီးဝန်ယီကတိုက်တွန်းပါတယ်။အရှေ့လေပိုင်းပြဿနာရဲ့အဓိကကြတဲ့ပါလက်စတိုင်းအရေးကိုနိုင်ငံတကာအနေနဲ့မေ့ထားလို့မရဘူးလို့လည်းနိုင်ငံကြီးဝန်ကြီးဝန်ယီကသတိပေးပါတယ်။တချိန်တည်းမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားဖြစ်စီတရုတ်ဖြစ်စီအရှေ့လေပိုင်းဒေသမှာဩဇာထူလာဖို့အတွက်အခွင့်အလမ်းပေးမှာမဟုတ်ဘူးလို့သတင်းတောက်တွေကိုတောက်ကြနေကပြောပါတယ်။အရှေ့လေပိုင်းဒေသရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဆာဒီဘီယန်နဲ့ဆာဒီအင်ရှေ့မင်းသားတွေကိုတွေ့ဆုံခဲ့ပြီးအခုလိုပြောဆိုသွားတာဖြစ်ပါတယ်။သူ့ရဲ့အရှေ့လေပိုင်းခီးစဉ်ပြတ်မှာတော့အစ္စရေးလုံခြုံမှုအတွက်အီရန်ရဲ့ချင်းချောက်ခံရမှုကိစ္စကိုဦးစားပေးဆွေးနွေးတဲ့အပြင်အရှေ့လေပိုင်းဒေသတွေမှာအမေရိကန်ဩဇာကြီးလာဖို့အတွက်ကြိုးစားလာတာလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတအနေနဲ့အစ္စရေးပါလက်စတိုင်းပြည်လဲရေးအစိုးပြုလိုက်ခဲ့ချိန်မှာအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြတဖွဲ့ကတော့တိုက်ပွဲပြန်ဖြစ်ခဲ့ပါတယ်။အစ္စရေးတောင်ပိုင်းမှာဒီမနက်စောစောကပဲဂါဇာကမ်းမြောင်ဘက်ကနေရော့ကက်တုံးကြီးအန်ဒီယေကျလာနိုင်တဲ့အချက်ပေးသံတွေညံသွားခဲ့ပြီးအစ္စရေးတပ်အနေနဲ့ဒုံးကြီးတလုံးကြားဖြတ်ဖမ်းမိကနောက်သုံးလုံးကတော့လေယာပြင်တဲ့ကိုရောက်သွားတယ်လို့ဆိုပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးတပ်ဘက်ကလည်းဂါဇာကမ်းမြောင်ရှိဟမတ်စ်ပါလက်စတိုင်းစစ်သွေးကြပြင်ပတ်တစ်ခုကိုလေကြောင်းကဒီနေ့တိုက်ခိုက်ခဲ့ရမှာတခုကရော့ကက်ဒုံးကြီးထုတ်လို့ရေးကုန်ကျန်းထားတဲ့မြေရောက်စခန်းကိုထိသွားတယ်လို့ဆိုပါတယ်။ အစ္စရေးတိုက်ခိုက်ရေးချက်လျင်တွေပြစ်ခတ်ခဲ့တဲ့ဒီတုံးကြီးထုတ်ကုန်ကြမ်းစခန်းကိုဂါဇာကမ်းမြောင်ကိုဟာမတ်အစ္စလာမစ်စစ်သွေးအဖွဲ့တွေကထိန်းချုပ်ထားတာပါဟာမတ်စစ်သွေးကြအဖွဲ့ပြောခွင့်ရ Forsy Barthum ကတော့ဂျာဟာအမေရိကန်အကူအညီပေးထားလို့အစ္စရေးလုပ်ရတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်တကယ်တော့အမေရိကန်သမ္မတရဲ့လက်ရှိအရှိလက်ပိုင်းခီးစဉ်အစဖြစ်တဲ့အစ္စရေးနဲ့ဂျော်ဒန်နောက်ဘက်ကမ်းတို့မှာအစ္စရေးနဲ့ပါလက်စတိုင်းကောက်ဆောင်တွေကိုနှစ်နိုင်ငံပူးတွဲရက်တည်းအဆိုပြုခဲ့ပြီးမှဒီတိုက်ခိုက်မှုတွေဆက်ဖြစ်လာခဲ့တာပါခင်ဗျာ
အမေရိကန်ပြည်အောင်စုကနေပြီးတော့ပြီးခဲ့တဲ့ဒီအကူအညီဒုံးစနစ်တွေကြောင့်ရုရှားကြီးကျော်စစ်ကိုခုခံနေနေရမှာအတော်လေးထိရောက်နေတယ်လို့အမေရိကန်ရောယူကရိန်းတာဝန်ရှိသူတွေကပါပြောကြပါတယ်။ယူကရိန်းရှေ့ချမ်းဒုံးဘတ်ဒေသမှာရုရှားကြီးကျော်မှုကိုရင်ဆိုင်နေတဲ့ယူကရိန်းတပ်တွေအတွက်ဒီဒုံးစနစ်ကအတော်လေးကိုအထောက်အကူဖြစ်စေခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရုရှားရဲ့စစ်ဖက်ဆိုင်ရာပြစ်မှတ်30ကျော်ကိုထိထိရောက်ချေမှုန်းဖျက်ဆီးနိုင်ခဲ့တာကြောင့်ရုရှားတပ်တွေရဲ့တိုက်ခိုက်စွမ်းရည်တိရစ္ဆာန်ကိုကျဆင်းသွားစေခဲ့တယ်လို့ယူကရိန်းကာကွယ်ရေးဌာနပြောကြားသူကပြောပါတယ်။အမေရိကန်ကအကူအညီပေးတဲ့ HIMARS ခေတ်မီအစစ်မြေဒုံးစနစ်ဟာ GPS စနစ်နဲ့ထိန်းချုပ်ပြီးတော့ဒုံးကြီးအများအပြားကိုဒီချိန်ထဲကိုဇက်တိုက်ပစ်ခတ်နိုင်တာကြောင့်ရုရှားကြီးကျော်မှုကိုအတော်လေးကိုထိထိရောက်ဟန်တားနိုင်ခဲ့တယ်လို့ယူကရိန်းကာကွယ်ပြောခွင့်ရသူရောအမေရိကန်စစ်ဖက်အကြီးအကဲရှိတူကပါပြောဆိုပါတယ်ဒီဒုံးစနစ်ဟာယူကရိန်းမှာရှိနေတဲ့ဆိုဗီယက်လက်ကျန်လက်နက်ကြီးတွေထက်ကိုပိုပြီးတော့တာဝေးကိုတိတိကျကျနဲ့ပစ်ခတ်နိုင်တယ်လို့ရှီရန်စစ်မြေနယ်ပြင်နောက်ပိုင်းကရုရှားပစ်မှတ်တွေကိုပါတိုက်ခိုက်နှံစွမ်းရှိခဲ့ပါတယ်ဒီတော့ကြောင့်မလို့ဒုံးဘတ်ဒေသမှာရုရှားတပ်တွေရဲ့စီးရဲလှရှာမှုအကန့်အသတ်ဖြစ်ခဲ့ပြီးတော့ယူကရိန်းတပ်တွေဘက်ကရုရှားကိုထိန်းထားနိုင်ခဲ့တယ်လို့အမေရိကန်စစ်ဖက်အကြီးအကဲရှိသူကပြောဆိုခဲ့ပါတယ်ခင်ဗျာ
။ Beauty American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51kHz 585တို့ပြင်စနစ်တရွေမှာလိုင်းလက်မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံရဲ့စနေညသတင်းတွေကိုဆက်ပြောပြနေပါတယ်။ American ဘန်ဒိုင်းဝန်ကြီးအနေနဲ့စင်ကာပူဒုဝန်ကြီးချုပ်နောက် Australia, Saudi Arabia, တောင်အာဖရိကဘန်ဒိုင်းဝန်ကြီးတွေနဲ့တရားစီဒီနေ့တွေ့ဆုံခဲ့ပါတယ်။G20 ဆက်မှုအင်အားကြီးနိုင်ငံ20ရဲ့ဘန်ဒိုင်းဝန်ကြီးများအစည်းအဝေးကျင်းပနေတဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအစည်းအဝေးပြင်ပမှာဘန်ဒိုင်းဝန်ကြီးဂျနက်ယလင်တွေ့ခဲ့တယ်လို့ဒီဝန်ကြီးဌာနကထုတ်ပြန်လိုက်တာပါအခုလိုတရားစီဆွေးနွေးရမှာရုရှားရဲ့အကြောင်းမရှိအကြောင်းရှာတဲ့ယူကရိန်းကျူးကျော်စစ်ကြောင်းစားကုန်စွန့်ရင်နဲ့အခြားကုန်ပစ္စည်းတွေပေါ်ဆိုးကျိုးတက်ရောက်မှုကိုအဓိကထောက်ပြဝေဖန်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါ့အပြင်ရုရှားစစ်တပ်ကိုရေနံကရတဲ့ငွေအမြောက်များရောက်မသွားစေရတဲ့ရုရှားရင်းနှီးစီသတ်မှတ်ထားချက်ထက်ပိုပေးဝေးကြမျိုးမလို့တိုက်တွန်းလိုက်ပါတယ်။တချိန်ထဲမှာရုရှားစစ်ကြောင့်ပိုဆိုးလာတဲ့ကမ္ဘာစားတောက်ဖူလုံရေးပြဿနာကိုအခု G20 စည်းဝေးကနေဖြေရှားဖို့အရေးကြီးကြောင်းကိုလည်းထောက်ပြဆွေးနွေးခဲ့ပါတယ်။အခုလိုစင်ကာပူဒုဝန်ကြီးချုပ်လော်ရန့်စ်ဝေါင်း၊ဩစတြေးလျဘန်ဒိုင်းဝန်ကြီးဂျင်ချမ်းမတ်၊ Saudi ဘန်ဒိုင်းဝန်ကြီးမိုဟာမက်အယ်ဂျဒင်းနဲ့တောင်အာဖရိကဘန်ဒိုင်းဝန်ကြီးအီနော့ဂိုဒါကာဝါနန်တို့နဲ့အပြင်ကနေဒါဘန်ဒိုင်းဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ခင်ဗျာ။
သရီးလီကနိုင်ငံမြို့တော်ကူလန်ပူကလွတ်တော်အဆောင်ဝင်းကျင်မှာတော့ဒီအထူးကျောင်းနှစ်နေရေးဝစ်ဆုံအပြည့်နဲ့လူညိုတက်ဖွဲ့ဝင်တွေအခုစနေနေ့မှာတက်ဖြန့်ချထားပြီးတော့လွတ်တော်အဆောင်အနီးနားမှာအများပြည်သူတွာလာတဲ့လမ်းတွေကိုလည်းပိတ်ဆို့ထားပါတယ်။တိုင်းပြည်ကနေပြီးတော့ထွက်ပြေးသွားတဲ့သမရဂိုထာဘာယာရဂျပတ်ဆာနေရာမှာအစားထိုးမဲ့ခေါင်းဆောင်တူကိုရွေးချယ်ဖို့စနေနေ့မှာပဲသရီးလင်ကလွတ်တော်အမတ်တွေလွတ်တော်မှာစီဝေးခဲ့ကြပါတယ်။2024ခုနှစ်ကြာတော့မှတက်တန်းကုန်ဆုံးမဲ့သမရဂျပတ်ဆာယာလူကနေပြီးတော့တရားဝင်နှုတ်ထွက်ကြောင်းကြေညာပြီးတဲ့နောက်လွှတ်တော်ကနေပြီးတော့ခေါင်းဆောင်တစ်ကိုမရွေးချယ်နိုင်ခင်အထိလက်ရှိဝန်ကြီးချုပ်ကနေပြီးတော့ယာယီသမရဖြစ်တဲ့တောင်းယူဖို့ကြမ်းစစ်ဆာဆူထားပါတယ်။လွှတ်တော်ဦးထားကတော့ဒီသတင်းပတ်အတွင်းမှာပဲပွင့်လင်းမြင်သာတဲ့နိုင်ငံရေးလုပ်ငန်းစဉ်တရားကိုမြန်မာဆန်ဆန်နဲ့ဆောင်ရမယ်ဆိုပြီးတော့ကြေညာပေးထားပါတယ်။သမရတစ်အနေနဲ့ဝန်ကြီးချုပ်တစ်ကိုလွှတ်တော်ရဲ့အတီးပြုချက်နဲ့ခံထားရမှာဖြစ်ပါတယ်။သရီးလင်္ကာနိုင်ငံမှာစီးပွားရေးအကျပ်တဲတွေကြုံတွေ့ခဲ့ရပြီးတော့ကြီးမားတဲ့လူလူဆန္ဒပြမှုတွေဖြစ်ပြီးတဲ့နောက်သမရရဂျပါဆာတိုင်းပြည်ကနေထွက်ခွာသွားပြီးတော့အဲဒီနောက်တာဝန်ကနေပြီးတော့တရားဝင်နှုတ်ထွက်ပေးခဲ့ရပါတယ်။
အမေရိကန်ကပြည်နယ်တွေမှာမြောက်ကျောက်ကာကွယ်ဆေးပိုတင်သွင်းလာချိန်မှာဒီချိန်မှာတော့ကိုဗစ်ကာကွယ်ဆေးစရုပ်ထတစ်လုံးပို့ထိုးဖို့သတ်မှတ်လိုက်ပါတယ်။မြောက်ကျောက်ကာကွယ်ဆေးအလုံးပေါင်း3,000,000ကျော်လာမယ့်ရက်တွေအတွင်းအမေရိကန်ပြည်နယ်တွေကိုရောက်လာပြီးနောက်ထပ်သန်းပေါင်းများစွာလည်းလာပိုင်းတွေအတွင်းထောက်လာမယ်လို့အမေရိကန်ရရှိတွေကဆွတ်လိုက်ပါတယ်။အခုလိုပို့ဝယ်ယူတင်သွင်းလာရတာကနယူးယောက်ကယ်လီဖိုးနီးယားနဲ့တခြားပြည်နယ်တွေမှာဒီကာကွယ်ဆေးလိုနေသလောက်အမီမလိုက်နိုင်တော့လို့ပါလို့အမေရိကန်ရရှိတွေကမနေ့ကဆက်ရှင်းပြခဲ့ကြပါတယ်။အမေရိကန်မှာမြောက်ကျောက်ရောက်ကအဖြစ်များလာနေပြီးတနေ့ကိုရာကနဲ့နေနဲ့ခြေလူနာတွေတိုးလာနေတာမို့လာမယ့်ရက်သပတ်တွေတဲ့ပုံများလာမှာအတွက်ပြင်ဆင်နေကြတာပါအခုလိုအချိန်မှာပြည်ထိုင်ဘက်မှာတော့ကိုဗစ်ကာကွယ်ဆေးလေးလုံးမြောက်ကိုအသက်50နှစ်အထက်တွေထိုးဖို့သတ်မှတ်လိုက်ပါတယ်အရင်65နှစ်အထက်ထိုးဖို့သတ်မှတ်ခဲ့ရကအခုလိုပို့ထိုးဖို့သတ်မှတ်လိုက်တာပါ ဒီတိုင်မှာကိုဗစ် Omicron မျိုးကွဲစိတ်သစ် B4 နဲ့ 5 တွေ့ပြီးကူးစက်မှုပြန်များလာချိန်မှာမကြာခင်လာတော့မဲ့ဆောင်းရင်းအတွက်လည်းအရင်လိုပိုမစွန့်အောင်ပြင်ဆင်နေရတာလို့ကြမ်းမဲ့ရရှိတွေကဆိုပါတယ်ခင်ဗျ
American ဆိုရမွေးစေဝါတပ်ဖြည့် agency DEA ရရှိသူကိုတပ်ဖြတ်မှုနဲ့တရားမဝင်မွေးစေဝါကုန်သွယ်မှုတွေအတွက် American ကအလိုရှိနေတဲ့မွေးဂိုင်းကောင်းဆောင်တူဖြစ်တဲ့ Mexico က Caro Quintero ကိုမက္ကဆီကိုတပ်ဖွဲ့တွေကဖမ်းဆီးလိုက်ပါတယ်။1985ခုနှစ်ကလေးက American DEA ရရှိသူကိုပြန်ပြီးဆွဲတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးတော့မက္ကဆီကိုတရားရုံးတစ်ခုကနေပြီးတော့သူ့ကိုထောင်ဒဏ်240ချခဲ့ပြီးမြေထောင်ထဲ28နှစ်ကြာ2013မှာတော့သူ့ကိုမက္ကဆီကိုတရားရုံးချုပ်ကနေပြီးတော့ပြန်လွှတ်ပေးခဲ့တာပါ။ဒီကိစ္စဟာအမေရိကန်မက္ကဆီကိုဆက်ဆံရေးမှာတော်လေးကိုထိခိုက်ခဲ့ပါတယ်။ကာရူကွန်တရူကွန်နက်ထရူဟာပြန်လွတ်ပြီးတဲ့နောက်ပိုင်းတရားမဝင်မှုရဲ့ကုန်သွယ်မှုတွေပြန်လွတ်ပြီးတော့မက္ကဆီကိုမြောက်ပိုင်းနေဇက်ဆူနာရာဒေသမှာကြားဖတ်မှုတွေမှာလည်းပုံမှန်ပတ်သက်ပါတယ်။မက္ကဆီကိုမြောက်ပိုင်းဆင်နိုလာပြည်နယ်တဲကဆန်စီမွန်မြို့မှာသူ့ကိုလက်တပြတ်ဖမ်းဆီးခဲ့တယ်လို့မက္ကဆီကိုရေတပ်ကနေပြောထုတ်ပြန်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့မက္ကဆီကိုသမ္မတလူပတ်စ်အိုဘရာဒူတို့သမ္မတအီဘီရောမှာတွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုသူ့ကိုဖမ်းဆီးမှုတွေဖြစ်လာတာပါခင်ဗျာ။
ကိုဝင်းမင်းနဲ့ကိုသားညိုဦးပါရှင်စနေညချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါနောက်ပိုင်းမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့မြန်မာလူငယ်တွေနဲ့ VOA စကားဝိုင်းကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့စစ်ကောင်စီကိုအတိအမှန်မပြုတ်လို့တဲ့ဗြိတိန်နဲ့မြန်မာတန်တမာရေးအခြေအနေကိုကြည့်ကြရအောင်ပါစစ်ကောင်စီရဲ့ဖိအားပေးမှုကြောင့်သူ့အနေနဲ့မြန်မာနိုင်ငံကနေဇူလိုင်လ23ရက်နေ့ကရုတ်တရက်ထွက်ခွာလိုက်ရပြီလို့ဗြိတိန်တန်ယုံတာဝန်ခံ Pete Vogts ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားတာနဲ့ပတ်သက်လို့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကနေနောက်တရက်ဇူလိုင်လ14ရက်နေ့မှာတုံ့ပြန်ရှင်းလင်းပါတယ်ဗြိတိန်တန်မတ်ကြီးအဆင့်ကနေတန်ယုံတာဝန်ခံအဆင့် short ချထားတဲ့Mr. Vowles ကိုလက်ခံမှာမဟုတ်ပဲသူ့နေရာမှာနောက်တယောက်နဲ့အစားထိုးပေးဖို့စစ်ကောင်စီကဗြိတိန်အစိုးရကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအကြောင်းကြားထားတဲ့အတိုင်းမြန်မာနိုင်ငံပြင်ပရောက်နေတဲ့ Mr. Vowles ကိုသူ့ရဲ့ကိုယ်ပိုင်ပစ္စည်းတွေတင်ဆက်ဖို့ဇွန်လ22ရက်နေ့ကနေဇူလိုင်15ရက်နေ့ထိပြည်ဝင်ခွင့်ဗီဇာပေးခဲ့တာလို့ဆိုပါတယ်။ဒါကြောင့် Mr. Pete Vowles ဟာမြန်မာနိုင်ငံကထွက်ခွာသွားတဲ့ကိစ္စဟာတန်တမာရေးလုံထုံးလုံနီးအရသာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana ရဲ့အမြင်ကတော့
The statement from the Burmese military is in part quite true. The
မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ဟာတစိုက်တစ်ပိုင်းမှန်နေပါတယ်။ဗြိတိန်စူရနဲ့ဗြိတိန်တမ်မကြီးပီဘောဝါစ်ဟာမြန်မာနိုင်ငံရဲ့တရားဝင်အုပ်ချုပ်သူမဟုတ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့ခန့်လွာပြရတာမျိုးမလုပ်ချင်ပါဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ကိုယ်သူတရားဝင်နေဆိုတဲ့အနေနဲ့သူ့လိုချင်နေတဲ့တမ်မခန့်လွာပြတာကိုတပ်ပုံရိုက်ယူတဲ့အခွင့်အရေးကိုမပေးဖို့အတွက်ဗြိတိန်စူရကဆုံးဖြတ်တာပါ။ဒါဟာဗြိတိန်စူရရဲ့ကောင်းမွန်ပြီးတော့စီစနစ်ကျတဲ့ယက်တိချက်ဖြစ်ပြီးတော့စစ်တပ်ကိုစိတ်အနှောက်အယှက်ဖြစ်စေတာသိသာထင်ရှားပါတယ်။နောက်ဆက်တွဲအနေနဲ့အခုလိုမျိုးထုတ်ပြန်ချက်မျိုးကျွန်တော်တို့တွေ့ရတာပါ။
ဒါပြင်အာနာသိစစ်ကောင်စီဟာနိုင်ငံတကာမှာအတိအမှတ်ပြုမှုရဖို့ကြိုးစားနေပေမဲ့ဝိုင်းဖယ်ကျင်ခံနေရတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့မာဖာမနာကအခုလိုပြောပါဗျ
။ The main issue here is the military is not being accepted by much of the international community.
ဒီကပြဿနာကတော့မြန်မာစစ်တပ်ကိုနိုင်ငံရဲ့တရားဝင်အုပ်ချုပ်သူဖြစ်နေနိုင်ငံတကာအတိုင်းအဝန်းကလက်ခံထားတာမရှိတာပါ။တေချာရာကနိုင်ငံအများစုကသူတို့ရဲ့တန်တမာတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူတွဲပြီးတော့ဓာတ်ပုံရိုက်တာမျိုးမလိုလားပါဘူး။ ICC နိုင်ငံတကာရာဇဝတ်ခုံရုံးလိုမျိုးနိုင်ငံတကာတရားရုံးတွေမှာရင်ဆိုင်ရဖို့ရှိနေပြီးတော့သူ့ဘဝတစ်သက်လုံးအချင်းအောင်ထဲမှာပဲနေတဲ့နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တန်တမာရေးအရအတူတွဲပြီးတော့ဓာတ်ပုံရိုက်တဲ့အခွင့်အရေးမျိုးနိုင်ငံတကာအတိုင်းအဝန်းအနေနဲ့လည်းမပြီးသင့်ပါဘူး
။နိုင်ငံအတော်များများဟာမြန်မာနိုင်ငံမှာသူတို့တန်တမာအဆင့်တွေကိုလည်းတိတ်တဆိတ် short ချနေကြတယ်လို့ Mark Farmana ကဆိုပါတယ်။
And this is what we're seeing a lot of countries are doing now. If you are charged at a fair, you don't have to present.
အခုနိုင်ငံတော်များများကဒီတိုင်းလုပ်နေကြတာကျွန်တော်တွေ့နေရပါတယ်။စစ်ကောင်စီကိုခန့်လွှာပေးဖို့မလိုတဲ့တန်ယုံတာဝန်ခံတွေကိုပဲဆလွတ်တာဖြစ်ပါတယ်။ဒါကြောင့်မလို့ဥရောပနဲ့ကမ္ဘာတစ်ဝှမ်းကနိုင်ငံတော်များများဟာသူတို့ရဲ့တန်အမတ်ကြီးတွေရဲ့တက်တန်းကုန်တဲ့အခါမှာမြန်မာနိုင်ငံတန်တမန်ကိုယ်စားလှယ်အတွက်တန်ယုံတာဝန်ခံအဆင့်အရာရှိတွေကိုတိတ်ဆိတ်ဆိတ်နဲ့ခန့်နေကြပါတယ်။အနာသိမ့်ပြီးချိန်ကစပြီးတော့အခုချိန်ထိစစ်ကောင်စီနဲ့တရားဝင်တွေ့ဆုံပြီးတော့တာမတ်အကြီးခန့်လွှာပေးချင်တဲ့နိုင်ငံ၃နိုင်ငံပဲရှိတယ်လို့ကျွန်တော်သိထားပါတယ်
။စစ်ကောင်စီဘက်ကလည်းပြန်ပြီးတုံ့ပြန်တဲ့အနေနဲ့ပြည်ဝင်ခွင့်ဗီဇာတွေကိုမပေးတာအချိန်မီဝင်ခွင့်မရအောင်တင်းကျပ်ထားတာစတာရီကြောင့်မြန်မာနိုင်ငံကနိုင်ငံသားတန်ယုံတော်တော်များများမှဝန်ထမ်းအပြည့်နဲ့သူတို့လုပ်ငန်းတွေလက်ပတ်လှုပ်ဆောင်ဖို့အခက်အခဲတွေရှိနေတယ်လို့လည်းမာ့ဖာမနာကပြောပါတယ်။
ဒီတိုင်ဆိုရကတော့မြန်မာနိုင်ငံနဲ့တန်တမန်ဆက်သွယ်ရေးဆက်ပြီးထားရှိလိုတဲ့အတွက်တန်ယုံတာဝန်ခံအစ်တအူးကိုခန့်အပ်ပြီးဆေးလွတ်ဖို့ရှိတယ်လို့လည်း Mark Farmana ကပြောပါရယ်ဒီတိုင်နိုင်ငံလန်ဒန်မှာရှိတဲ့မြန်မာတန်ယုံမှာတော့တန်မတ်ကြီးဟောင်းဦးကျော်စွာမင်းကိုစစ်ကောင်စီကယာရုကနေရက်ဆိုင်လိုက်ပြီးတဲ့နောက်တန်ယုံတာဝန်ခံအစ်တဆေးလွတ်ခြင်းမရှိသေးဘဲလက်ရှိစစ်တမ်းမှုကိုပဲယာယီတန်ယုံတာဝန်ခံအဖြစ်ပေးအပ်ထားပါရယ်ရှင်စနေညကျန်း VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်ကိုနားဆင်ကြည့်ရှုကြရအောင်ပါ။စစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းစီးပွားရေးကျဆင်းငွေကြေးဖောင်းပွပြီးတော့ကုန်စည်နှုန်းအခြေအနေတွေတက်လာတာကိုကြည့်ကြရအောင်ပါရှင
်။အဓိကတော့ခြေကန်ထားတဲ့ကုန်စည်ကတနေ့တခြားအဓိကမြင့်လာရပါတော့။ကဲမြင်လာရတယ်တော့မြင်လာရဒီနေ့အမှတရားနဲ့ဝင်ရောနောက်နေ့ကျလို့ရှိရင်အဲ့တရားထက်မကဘူးတတ်သွားအင်းထားမျိုးဖြစ်နေတယ်။ဒါပေမဲ့လားစားကြတော့တိုးလာလားဆိုတော့မတိုးလာဘူးဒီတိုင်းချီတိုင်းပဲ။အဲ့တော့ဝင်ရင်းထွက်ရင်းတွေကမမြအောင်ဖြစ်နေ
။သမီးရောစားဖို့နားဒီလိုပဲအလောမမှန်လားဒီကုန်တင်းတော့မရကြည့်သွားတယ်။သမီးစားဖို့တော့အမှန်တာပဲဥလာပြီးတော့အလောမသိရင်ခွန်လေးခွန်မိုးလေးရအောင်စားတော့ဘေးရမှာကနေရပူလာကနေခေါ်လေးပြုံးရပူလာပူလာအဲ့ဒီလိုတွေတော့သားတယ်ဗျာ။ကိုကအိမ်ငါနေတယ်ဆိုတော့ပို့ဆိုတဲ့အိမ်ငါကလည်းပြောရတယ်စားဖို့လည်းပြောရအဲ့ဒီလိုကဒီမလေးလေးစားတော့ပြန်မိတာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြားဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့နောက်ပိုင်းငွေကြေးဖောင်းပွပြီးကုန်စည်နှုန်းတွေတက်လာပါတယ်ဒါအပြင်စစ်တပ်ရဲ့စီးပွားရေးမူဝါဒအပေါ်အယုံအကြည်မရှိတာကြောင့်လုံခြုံရေးနဲ့လုံခြုံမှုမရှိတဲ့စီးပွားရေးဟာကျဆင်းခဲ့ရပါပြီ။ဒီအခြေအနေကတန်ပေါင်းများစွာသောလူတွေရဲ့ဘဝကိုဆူဆူဝါးဝါးတက်ရောက်နေပါတယ်။ဒီဆောင်မကိုဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့တန်လွင်တိုင်းရဲ့သတင်းတောက်တွေကရေးသားချပြီးတော့မြက်သက်စင်ကတင်ဆက်ချပါတယ
်။နိုင်ငံတော်ဤဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာတို့ဟာတော်တော်ကာကွယ်စစ်ချုပ်ခြံသို့ရဲအတောင်းဝင်ပေးလိုက်သည
်အာဏာသိမ်းစစ်တပ်ဟာနိုင်ငံတော်အာဏာကိုလက်နက်အားကိုနဲ့မတရားသိမ်းယူခဲ့တာအခုဆိုရင်အချိန်တစ်နှစ်ခွဲတည်းကိုရောက်ရှိနေပြီဖြစ်ပါတယ်အထူးကာလအတွင်းတိုင်းပြည်ဟာပြည်ပခါတွေမလုံခြုံမှုတွေကြားမှာအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေမလဲပတ်နိုင်သေးပဲဝယုံသုံးကားဖြစ်နေသေးပါအာဏာသိမ်းနိုင်ရဲ့တည်တာတဲ့အကျိုးဆက်ကတော့စီးပွားရေးဟာယုံကြည်မှုနဲ့ဆိုင်တဲ့အကြံပြချက်တချို့ကြောင့်ဓလေ့ကောက်ကွေးထိုးစင်းသွားခဲ့ပါတယ်စစ်တပ်ကလည်းနိုင်ငံမှာကြုံတွေ့နေရတဲ့စီးပွားရေးပြဿနာကြီးကိုကင်တွယ်ဖြေရှင်းနိုင်ဖို့မပေါ်ပါဘူး။ဥပမာပြရရင်တော့မနှစ်တုန်းကအာဏာသိမ်းခေါင်းဆောင်မင်းအောင်လှိုင်ဟာလူသူကင်းမဲ့တဲ့မြို့တော်နေပြည်တော်ကိုမြေအောက်ရထားတွေ၊လျှက်စစ်ဘတ်ကားတွေနဲ့ Green City အဖြစ်ဖော်ဆောင်မယ်လို့ဆွေးနွေးတဲ့အပေါ်မှာအကြီးအကျယ်လှောင်ပြောင်ခံခဲ့ရပါတယ်။စစ်တပ်ကတော့စီးပွားရေးပြန်အရှင်ရလာဖို့မြမစီးပွားရေးပြန်လည်ထူထောင်ရေးစီမံကိန်းမူကြမ်းကိုရေးဆွဲခဲ့ပါတယ်။ဒါပေမဲ့လည်းရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုမရတာလုံခြုံရေးနဲ့လုံခြုံမှုမရှိတာဗန်လုပ်ငန်းအကျက်တဲတွေနဲ့ကျက်ငွေတံမိုးကျဆင်းနေတဲ့ကြားမှာထင်သလောက်အောင်မြင်နိုင်မှာမဟုတ်ဘူးလို့လိလာသုံးသက်သူတွေကဆိုပါတယ်။ကမ္ဘာဗန်ရဲ့အဆိုအရ 2020-2021 ဘဏ္ဍာနှစ်မှာမြန်မာစီးပွားရေး 18 ရာခိုင်နှုန်းကျုပ်သွားတယ်လို့ဆိုထားပါတယ်။လက်တွေ့မှာလည်းမြန်မာပြည်သူတွေဟာစစ်တပ်အာဏာသိမ်းမှုကြောင့်စီးပွားရေးကျက်တဲလာကြပြီးအခြေအနေဒီချက်ဆိုးလာမှာကိုစိုးရိမ်ပူပန်နေပါဗျ။မိသားစုဝင်9ယောက်ရှိတဲ့မွန်ပြည်နယ်ပေါင်မြို့ကအခြေခံလူဒန်းစားပြည်သူတဦးကတော့အာဏာသိမ်းပြီး3လကြာမှာအကျက်တဲတွေနဲ့ရင်ဆိုင်လာရတာပါ။အဲ့ဒီအချိန်မှာကိုဗစ်တတိယလှိုင်းကြုံရတာကြောင့်ပိုပြီးအခြေအနေဆိုးဝါးလာခဲ့ပါဗျ။လက်ရှိအချိန်မှာပုံမှန်အလုပ်မရှိတဲ့အတွက်နေ့စဉ်အလုပ်ကြံစတဲ့ကြုံရကြပန်းအလုပ်လုပ်ပြီးဝင်ငွေ2000ရဖို့တောင်ခက်ခက်ခဲခဲရှာဖွေနေရတယ်လို့ဆိုပါတယ်။
သမီးရောစားဖို့နားဒီလိုပဲလောကမမှန်တာဒီကုန်စည်နှုန်းတွေကကြီးသွားတယ်သမီးစားဖို့တော့အမှန်တာတဲ့အဲ့လိုတို့ပြောအလုံးမသိရင်ခွန်လေးခွန်မိုးလေးရအောင်စားတော့ဘေးရမှာကစိုးရပူတာကနေခေါလေးပူရပူဒီရပူနေအဲ့လိုမျိုးလေးပဲကြော့စားပြီးတော့ကိုကအိမ်ငါနေတယ်ဆိုတော့ပို့ချိုးတယ်အိမ်ငါကလည်းပူရတယ်စားဖို့လည်းပူရအဲ့လိုမျိုးကဒီမလေးတို့ကြားမှပြန်မနေနိုင်ဆယ်တန်းမနေနိုင်တော့တဲ့
စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့မြန်မာငွေကြေးတံမိုးကျဆင်းပြီးငွေကြေးဖောင်းပွလာပြီးနောက်ကုန်စည်နှုန်းအဆမတန်မြင့်တက်လာတဲ့ဒဏ်ကိုပြည်သူတွေခါစီခံနေရတာပါအဲ့ဒီထဲမှာတော့အခြေခံစားသောက်ကုန်ဖြစ်တဲ့ဆန်ဆိုရင်တအိတ်ကို7,000ခွဲကနေ6,000လောက်ထိဈေးနှုန်းကြီးမြင့်လာပါတယ်။ ရလက်ကတော့ပြည်သူတွေဟာတစ်နှစ်တာမိသားစုဝင်ရင်ဖြည့်ရှင်းဖို့မနှဲယုံကန်နေရတာပါဝင်ငွေနဲ့ထုတ်ငွေမမျှတာကြောင့်မိသားစုစာဝတ်နေရင်ဖြည့်ရှင်းဖို့နေ့စဉ်ပူပန်နေရတယ်လို့မော်လမြိုင်ကကျောင်းဆရာမထူးကပြောပါတယ
်အဓိကကတော့အခြေခံစားသောက်ကုန်စည်းကတစ်နှစ်တခြားအဓိကမြင့်လာရပါတော့တက်မြင့်လာရတော်တော်မြင့်လာရဒီနေ့အမှတရားတဲ့ဝင်ငွေနောက်နေ့ကျလို့ရှိရင်အဲ့တရားထက်မကအောင်တက်သွားတဲ့အနေအထားမျိုးဖြစ်နေရပါတယ်ဒါပေမဲ့လာစားကြတော့တိုးလာလားဆိုတော့မတိုးလာဘူးဒီတိုင်းအချိန်တိုင်းပဲအဲ့တော့ဝင်ငွေရင်ထက်ငွေရမမြအောင်ဖြစ်နေအခုလိုမျိုးချိန်ကန်လူရန်းစားရဲ့အတွက်ကဒီလိုဈေးတွေကလည်းတက်လာရဲ့အတွက်ဒီတိုင်းရင်ပူနေရတဲ့ကာလလိုပဲပြောရတော့မှာပေါ့ဒီနေ့ဒီနေ့ကုန်ကျစရိတ်တွေကလည်းပို့ပို့ပြီးတော့များလာတယ်များလာပြီးရင်ဝင်ငွေတိုးလာလားဆိုတော့လည်းမတိုးလာဘူးစားဖို့တော့အောက်မှာလည်းမနေချွေတာနေရဲ
တစ်ဖက်မှာလည်းအလုတ်ကန်ဖန်တီးပေးနိုင်တဲ့ဆောက်လုပ်ရေးခီးသွွားလုပ်ငန်းနဲ့အထည်ချုပ်လုပ်ငန်းတွေကအခက်အခဲဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့အစည်း ILO ကဆိုထားပါတယ်2022ခုနှစ်ဖေဖော်ဝါရီကနေ2022ခုနှစ်ဇန်နဝါရီလအထိအထည်ချုပ်ဆက်ယုံ64ယုံကအပြည့်ပိတ်သိမ်းတာနဲ့ပိတ်သိမ်းဖို့ပြင်ဆင်နေတယ်လို့140လောက်ကယာယီပိတ်ထားပြီးဆက်ယုံ80လောက်ကဝန်ထမ်းတွေလျှော့ချခဲ့ပါတယ်2022ခုနှစ်အတွင်းမှာအလုပ်ကန်ဆုံးရှုံးမှုနှုန်းကအလုတ်သမားအလုံးရဲ့800ကိုင်းလုံးဖြစ်ပြီးဒီပမာဏဟာအလုတ်နေရာ 1.6 တန်းနဲ့ညီမျှပါတယ်။နိုင်ငံတွင်းမှာဆက်ဆောင်တွေများလာသလိုလူများစွာကစင်းရဲတဲ့စင်းရဲလာကြပါတယ်
။ပြည့်နေတာအမပြည့်နေတာလေနေနဲ့ပြည့်နေတာလို့ငါတို့
နိုင်ငံတွင်းဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေရသူတွေကလည်းတသန်းကျော်ရှိနေပြီးထက်ဝက်လောက်ကနေအိမ်တွေဆုံးရှုံးထားရတယ်လို့ UN OCHA ရဲ့ထုတ်ပြန်တဲ့စာရင်းတွေကသိရပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်း UNDP ရဲ့ခန့်မှန်းချက်အရ2022အစောပိုင်းချိန်ကစပြီးမြန်မာနိုင်ငံလူဦးရေရဲ့ထက်ဝက်ဖြစ်တဲ့လူဦးရေရဲ့25သန်းခန့်ဟာစီးရဲငတ်မမှုဘေးနဲ့ကြုံရနိုင်ကြောင်းသိရပါတယ်။စီးပွားရေးလုပ်ငန်းတွေဘက်ကကြည့်ရင်လည်းစစ်တပ်အာဏာသိမ်းပြီးနောက်မြန်မာငွေတန်ဖိုးကျဆင်းလာတာ၊တရားစုကွန်ပစ္စည်းတွေဈေးနှုန်းအဆမတန်မြင့်တက်လာတာ၊ကျစ်စစ်မီမမှန်တာကြောင့်လုပ်ငန်းဆက်လက်လည်ပတ်ဖို့အခက်ကြုံနေရတာပါ။လက်ရှိမြန်မာစီးပွားရေးအခြေအနေနဲ့ပတ်သက်လို့မော်လမြိုင်ကစီးပွားရေးလိလာသုံးသက်သူတူဦးကလည်းဒုတန်ကိုအခုလိုပဲပြောပါတယ်
။ဒီဘက်ကလည်းဟိုအခက်အခဲအကျက်တွေကြုံရတယ်။ဝေလွားတို့ဘာလို့ကလည်းနေတယ်။နိုင်ငံသားတို့မှအဲဒီအဲဒီတွင်းရစုပိုင်းကဒီဒီတာတက်လာလဲအဲ့လိုမျိုးပေါ့နော်။အဲဒီလိုအပ်တဲ့မီးတို့နှစ်ချကုန်ရမ်းနေရတဲ့ဒေါ်လာစီးတက်လို့လိုက်တက်တာတို့အဲမျိုးမျိုးပေါ့ဗျာကွာအဲ့ဒါကြီးကြောင့်ဟိုလုပ်ငန်းတွေကနောက်ပိုင်းလေပတ်ဖို့ဟိုခက်ခဲဖြစ်တယ်တချို့လည်းအားကြီးမတောင်းနိုင်တဲ့လူကြတော့လေဟိုနားပြီလေနားလုပ်ငန်းပြောင်းရင်လည်းပြောင်းမယ်ပြီတော့စူအီးကတန့်သွားမှာပေါ့ဗျာအတော့ဟိုညင်ကြသွားပြီတော့လေညင်ကြပြီတန့်သွားတဲ့ပုံစံမျိုးတော့မြင်တယ်ဗ
ျဒီနှစ်ဧပြီလတုန်းကလည်းစစ်ကောင်စီကကုမ္ပဏီတွေနဲ့စီးပွားရေးစနစ်တစ်ခုလုံးကိုဒုက္ခရောက်စေခဲ့တဲ့ညွှန်ကြားချက်တစ်ခုကိုထုတ်ခဲ့ပါတယ်ဘဏ်တွေနဲ့နိုင်ငံသားငွေကြေးကိုကန်ဆောင်သူတွေကိုကျပ်ငွေလဲခိုင်းခဲ့တာမှာနောက်ပိုင်းမှာဒီမူဝါဒနဲ့ပတ်သက်လို့ကင်းလွတ်ခွင့်တချို့ကိုပြန်ပြင်ဆင်ခဲ့ပေမဲ့ယင်းနီမြုပ်နှံသူတွေကတော့စီးပွားရေးရပ်ဝန်တစ်ခုလုံးပေါ်အယုံကြည်မဲ့ခဲ့ပြီးဖြစ်ပါတယ်။မြင်သာတဲ့ဥပမာပြရရင်တော့အာဏာမသိမ်းခင်နိုင်ငံပြုပြင်ပြောင်းလဲရေးလုပ်နေတဲ့နှစ်တွေတုန်းကတတိတသာတိုးတက်ခဲ့တဲ့ခီးသွွားကဏ္ဍကိုပြရမှာပါ။စစ်ကောင်စီကအခုခီးသွွားလုပ်ငန်းကိုပြန်လည်ဖွင့်လှစ်ဖို့အကြေညာခဲ့ပေမဲ့လုံခြုံရေးစိုးရိမ်ရတာနဲ့ပြည်သူတွေကိုနေ့စဉ်အကြံဖတ်နေတဲ့စစ်တပ်ရှိတဲ့နိုင်ငံကိုလက်လဲဖို့ကျင့်ဝတ်ပိုင်းစိတ်မချရတာတွေကြောင့်ခီးသွွားရေးတွက်ကနင်းနေအောင်မှပဲလို့လိလာသူတွေကသုံးသပ်ပါတယ်။မော်လမြိုင်ကလုပ်ငန်းရှင်တဦးကတော့အခုချိန်မှာလုပ်ငန်းကဏ္ဍတစ်ခုစီတိုင်းကလုပ်ငန်းတိုင်းရှင်သန်ဖို့ရုန်းကန်နေရတယ်လို့ဆိုပါတယ်
။တို့အဖက်ဖက်ကြည့်လိုက်တာကိုယ့်ရဲ့ပတ်ဝန်းကျင်လုပ်ငန်းရှင်တွေရောပေါ့နော်ပတ်ဝန်းကျင်တကယ်ပြန်ပေါင်းလင်းနေရဲ့လုပ်ငန်းတွေရောအခုလက်ရှိကြုံနေရတဲ့ဈေးရောင်းသူတွေသူတွေရောပေါ့လေကျောင်းသူတွေဈေးရောင်းတဲ့သူတွေရောအကုန်လုံးက3ပုံ2ပုံတော့နောက်ကတော့ကျုပ်ပါလေဟိုပါပဲဖြစ်ဖြစ်ပေါ့လုပ်ငန်းပဲဖြစ်ပေါ့နော်ဟုတ်တယ်ဆိုလို့ရှင်တော့ဟိုထက်ဝက်လောက်ကိုကျုပ်သွားတာပဲဒီကျန်တဲ့လုပ်ငန်းတွေကလည်း3ပုံ2ပုံနောက်တော့ကျုပ်သွားတာပဲဝန်ထမ်းတွေချော့ချရတာတို့လုပ်ငန်းကိုဟိုချော့ချရတာတို့ဒါတော့ရှိတာပဲပေါ့လေ
အမည်မဖော်လိုတဲ့စီးပွားရေးပညာရှင်တဦးကတော့လက်ရှိနိုင်ငံစီးပွားရေးကိုကြည့်ပြီးနောက်နာကက်စီးပွားရေးပေါ်အခုလိုပဲမှတ်ချက်ပြုပါတယ်
။စီးပွားရေးကိစ္စကနိုင်ငံရေးပေါ်မှာလည်းပဲကြည့်တာပေါ့နော်။အခုကဟိုဟာကိုကျွန်တော်လည်းပဲကြည့်တဲ့အတိုင်းနဲ့တိုင်းပြည်မှာအနေနဲ့မှုတွေကတော်တော်များနေတယ်။အနေနဲ့မှုတွေများတဲ့အတွက်ကြောင့်မလို့ ကြီးပွားရေးလုပ်ငန်းတွေတည်းပဲပဲနည်းနဲ့မှမကောင်းနိုင်ဘူးအဲ့တော့အနိုင်ရရအများနဲ့ခံနိုင်တဲ့အဖြစ်တစ်ခုကိုရအောင်မရှာနိုင်ကြဘူးဆိုလို့ရှိရင်တော့တိုင်းပြည်အခြေအနေကကြီးတဲ့ဆိုးသွားဖို့လည်းရှိတယ်လို့ဆရာတော်မြင်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းရမယ်လို့ဒို့အတန်အဖွဲ့သားတွေကညွှန်လင့်ပါတယ်ဒီဆောင်မှာငုံကြွေးရင်ချင်းမြေတွေကြောင့်အတန်တချို့ကိုပြောင်းလဲထားတယ်လို့နမေတွေကိုထည့်သွင်းအသုံးမပြုထားပါဘူး။ဒို့အတန်အပတ်စဉ်အတန်မြေအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်ပါတယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့မနက် 6:00 ကနေ9:00အထိမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီချပြီးတန်ကြီးရမြန်မာနဲ့ဖွန်ဒေးရှင်းယူရနယ်တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ဒါကတော့ VOA မြန်မာပိုင်းကနေစနေညချမ်းတိုင်းတင်ဆက်နေတဲ့ဒို့အတန်စီစဉ်ပါရှင်။အခုလိုအပတ်စဉ်ကဏ္ဍတွေ၊နေ့စဉ်သတင်းလွှာတွေ၊ရုပ်သံအစီအစဉ်တွေကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရှင်။ဆက်လက်ပြီးတော့ Democracy လူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ Institution တွေအပြောင်းအလဲကိုလေ့လာတဲ့အခါမှာအဟောင်းကိုပြောင်းနည်းအမျိုးမျိုးရှိတာကိုတွေ့ရပါတယ်။ Institution ဆိုတာဘာလဲ။ပြောင်းပုံပြောင်းနည်းဘယ်နှမျိုးရှိတယ်လဲ။စာရေးဆရာမှတော်ရာအေးလနဲ့ဥတင်မောင်တန်းတို့ဆွေးနွေးတင်ပြထားပါရရှင
်တော်ရာရှင်များခင်ဗျာကျွန်တော်တို့ရဲ့အစီအစဉ်မှာပြင်ပကဘာရဲ့အကြောင်းလဲတွေကိုသူတင်တာလေးလာတွေ့ရှိရှိချက်တင်နဲ့ဆက်ဆက်ပြီးတော့တင်ပြနေပါတယ်ဒီပတင်ပြခြင်းရဲ့အကြောင်းအရာကတော့ institution လို့ခေါ်တဲ့အဖွဲ့အစည်းနဲ့ရှင်းထုံးနေဘလို့တဖြည်းဖြည်းပြောင်းလဲသွားကြတယ်ဆိုတဲ့သဘောတရားဖြစ်ပါတယ်အတိတို့တင်ပြပေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့ကနေဒါနိုင်ငံ MacMaster Tech တို့ကနိုင်ငံရေးသိပ္ပံပါတာရဲ့ကိုပါတူဘွယ်ယူဖို့ကြိုးစားနေတဲ့စာရေးဆရာမတော်တာအေးလည်းဖြစ်ပါတယ်ဆိုတော့အေးလည်းမင်္ဂလာပ
ါမင်္ဂလာပါဆရာ
ဟုတ်ကဲ့အဲကျွန်တော်တို့ဒီနေ့တင်ပြမယ့်အကြောင်းအရာကတော့အဲ့ဒီလို institution တွေတဖြည်းဖြည်းပြောင်းလဲတဲ့သဘောတရားကိုရေးထားတဲ့စာအုပ်ပေါ့နော်အဲ့ဒီစာအုပ်ရဲ့အဖွဲ့အခန်းဒေလာချက်တကူကိုကျွန်တော်ပြောပါပါရေးသားကြတဲ့ပုံကူကတော့ American နိုင်ငံ Chicago က Northwestern တက်တူပါပမောက James Mahoney နဲ့အဲကျွန်တော်တို့ Massachusetts ပြည်နယ် MIT တက်တူကနိုင်ငံရေးသိပ္ပံပမောက Kathleen Tillen တို့နှစ်ယောက်ကတီးဖြတ်သူဖြစ်နေဆောင်ရွက်ကြတဲ့နော်စာအုပ်ရဲ့ပထမအခန်းကိုကျွန်တော်တင်ပြမှာဖြစ်ပါတယ်။ဆိုတော့ SMI institution ကိုကျွန်တော်တို့ပညာရေးအတိုင်းမှာဘယ်လိုများနားလည်ကြလဲ။ဒီစကားလုံးကအတော်လေးလဲဘာသာပြန်ဖို့ဖြစ်တဲ့အသေးပေလေးအများကြီးတော့ပေါ်နေတဲ့စကားလုံးဖြစ်ပါတယ
်။အာကျွန်တော်တို့မြန်မာလူတော့တချို့တွေကတော့ institution ဆိုပြီးတော့ဒါရိုက်အတန်ဖလဲပြီးတော့ရေးကြတာလည်းရှိရပေါ့ဆရာ။အဲဒါပေမဲ့နားလည်ရန်တလောက်ကတော့သူကဒီ delay ထုံတန်းနေနောက်ပြီးကျင်ထုံးဆိုင်တာပေါ့နော်။တန်သားလေးsenior secret နေစားတာလေးနဲ့အုံဖွဲ့စနစ်အုံဖွဲ့ထားပြီးရောတစုံပြေပြုလုပ်တာပို့ပြုလုပ်ဖို့ဖွဲ့ထားတဲ့အဖွဲ့အစည်းဆိုင်ရာကိစ္စရက်တွေလိုပဲဒီလိုပါတက်ပြန်လို့ရမယ်ဆရာဟုတ်ကဲ့ပ
ါဟုတ်ကဲ့ဖွဲ့ဖွဲ့စီစီဖြစ်ပြီးတဲ့ကိစ္စတွေအကုန်လုံးပေါ့နော်အဲ့ဒါတွေကအဲတရားဝင်ပြဋ္ဌာန်းတာလည်းဟုတ်ချေအောင်ပဲတရားမဝင်ပြဋ္ဌာန်းတာလည်းဟုတ်မယ်ဥပမာအဖြစ်အဲမိသားစုစနစ်ဆိုလို့ရှိရင်ကျွန်တော်တို့ကဒါပညာရှင်တွေက institution ဆိုလို့ပြောကြတာရှိပါတယ်ဆိုတော့တရားဝင်သတ်မှတ်ထားတဲ့ဟာတွေရှိလို့တရားမဝင်လူတွေအကုန်လုံးကလိုက်နာနေကြတဲ့ဟာတွေရှိတယ်ဒါကြောင့်မို့ချုပ်ပြီးပြောရင်တော့အဲ proper season ဖြစ်ပြီးအဖွဲ့စည်းတော့ပြီးတော့တင်ထုံးမိုင်းလို့ပြောလို့ရပါတယ်ဆိုတော့ဒီစာရမ်းမှာပေါ့เนาะပမောက္ခမဟောနေတဲ့ဆမတိလည်းနိုးရဲ့စာရမ်းမှာအပြောင်းလဲတယ်ဖြစ်တယ်ပုံစံဘယ်လိုတွေ့ရပါလဲ institution စေပြောင်းမယ်တဲ့
သူက institution အပြောင်းလဲကိုသူအမြင်သုံးခုကိုပထမဆုံးသူမိတ်ဆက်ပေးထားပေါ့နော်အဲပထမအမြင်ကသူဒီသမိုင်းစင်အလာရေးသမိုင်းကြောင်းတစ်ချက်ပေါ့နော်ဒီအဖြစ်ပြက်တွေတစ်ချက် มาบลูรีเปียงแน่ตัวตะเลอินสติทิวชั่นเนี่ยอะทุกทะเพอะเปลี่ยนปะตะยะหมู่ตะซงตะยาตะไม้เพตะซงตะยาตะชู่อุ่กวยบ่นี่ไอ้ฐานนี้มาบลูเปียงแน่ตัวตะเลสุดะองค์สาวตูเลลาเนี่ยประกาศนี่เปียวแล้วตูจี้ลงยาเลยสุดะจองเปียวบาเลยเสียเอไอ้เจ้าใหญ่เจ้ามลูรีอภเษสิสายันจินท้องนี่บลูเปียงแน่ตัวตะเลสุดะปะเนาะดุติยะตะฉักก็รอที่อะภเษสิโหเปียงแน่หมู่ด้วยปะอู้ส่องนี่แหละตูนี่อัตตาปอนดิษัก
ဟုတ်ကဲ့ဒါတော့ကျွန်တော်တို့အပြောင်းလဲတွေကိုလေ့လာတဲ့သဘောတရားပုံပေါ့နော်ဆိုတော့တမိုင်းဆိုင်ရာလေ့လာတဲ့သဘောတရားတစ်ခုရှိမယ်နောက်တစ်ခါကြိုးကြောင်းယုတ်တိနဲ့ရွေးချယ်တဲ့လို့ဖြစ်တဲ့အပြောင်းလဲသဘောရလေ့လာတောင်းဝင်လေ့လာတဲ့ဟာရှိတယ်နောက်တစ်ခါလူမှုဗေဒသဘောပေါ့နော်ယဉ်ကျေးမှုတွေထုံတမ်းတဲ့တွေဆက်ဆက်အခြေအနေတွေကိုအခြေခံပြီးတော့လေ့လာတယ်လေ့လာချက်တွေရှိမယ်
င်ဟိုပြင်ပတန်ရမှုဖြစ်အားတွေကဘယ်လိုရှိမလဲဆိုတာကိုလည်းသူတို့ကြည့်တယ်။နောက်ပြီးတဲ့ခါကျတော့ဒီပြောင်းလဲခြင်းနဲ့အပြောင်းလဲကိုဥဆောင်တဲ့သူတွေပေါ့နော်။အဲသူတို့ရဲ့ power သူတို့ရဲ့အာဏာပေါ့နော်။နော်အဲအဲ့ဥစ္စာမှာလည်းသူတို့ဘယ်လောက်ထိလုံပိုင်ခွင့်ရှိနေတယ်လဲပေါ့နော်။လုံပိုင်နိုင်လုံနိုင်စွမ်းရှိနေတယ်လဲဆိုတဲ့ဥစ္စာဦးလည်းအချက်ကိုလည်းရှိကြည့်တယ်။နောက်တတိယတစ်ချက်ကသူတို့မှာဒီလိုလုံနိုင်တဲ့ resource flow ခေါ်တဲ့ဒီအရင်းအမြစ်တွေဘယ်လိုရှိနေတယ်လဲပေါ့နော်။ဘယ်လောက်ထိလုံလောက်အောင်ရှိနေတယ်လဲဘယ်လိုသူတို့စီမံခန့်ခွဲလဲပြောင်းရွှေ့နေရချန်ထားမလဲပေါ့နော်။ဒီအကြောင်းအရာကိုလည်းကြည့်ရပေါ့နော်။အဲအဲ့အရာတွေကိုလည်းသူတို့ကြည့်ကြပါလိမ့်စီ။ဟ
ုတ်အဲ့ဒီလိုဆိုရင်ဒီပြောင်းလဲသွားတဲ့ခါမှာပြောင်းလဲတဲ့ပုံစံဘယ်လိုမျိုးလောက်သူတို့တွေ့ရ
အလေးမျိုးလို့တော့သူမိတ်ဆက်ပေးထားပါလေဆရာပထမတစ်မျိုးကတော့ဒီ negotiation ဆွဲပေါ့နော်အမြင်ဟောင်းတွေအကျင့်ထုံးဟောင်းတွေကိုလုံးဝပယ်ထက်လိုက်တဲ့သဘောပေါ့လေဒီသဘောကတော့နည်းနည်း radical ဆန်နဲ့နည်းနည်းဟိုပို့ပြီးတော့အစွန်းရောက်ပြီးတော့ပို့ပြီးစွန့်စားရတဲ့အပိုင်းတွေမှာရှိပါတယ်
ဒီနေ့ကတော့ကြောင်းမှုကြောင်းနေရ
ဟုတ်ကဲ့ဒုတိယတနည်းကတော့သူကဒီမူလအကျင့်ထုံးဟောင်းတွေကိုသူပြောင်းလဲတာလို့မဟုတ်ဘူးဒါပေမဲ့အစ်စ်ကိုအစ်စ်ပေါ့လေမိတ်ဆက်ပေးလိုက်တာမျိုးပေါ့နော်အစ်စ်ညီမိတ်ဆက်ပေးတယ်သူကနည်းနည်းနှင်းသားပြောပြနှင်းသားပြောပြောင်းတဲ့အနေအထားမျိုးမှာရှိပါတယ်အဲ့ဒါတော့ဒုတိယတနည်းပေါ့တတိယတနည်းကကြတော့သူကဒီပြင်ပတက်ရောက်မှုတွေပေါ်မှာသူကတွားပြီးတော့ချိန်ထိုးကြည့်ပါတယ်ဒီမူလစီမင်းကျင့်ထုံးဟောင်းတွေကိုသူပြောင်းလဲတာမဟုတ်ဘူးဒီပြင်ပတရားမှုပေါ်မှာမူတည်ပြီးတော့ပြင်ပပြောင်းလဲမှုနဲ့ kait နေအောင်ပေါ့နော်သူပြောင်းလဲလိုက်တာပေါ့နော်သူလိုချင်တဲ့ရာလက်ကိုဒီပြင်ပမှာဖြစ်နေတဲ့ဟာနဲ့ kait နေအောင်သူပြောင်းလဲလိုက်တဲ့ပုံစံမျိုးပေါ့နော်သူရဲ့ implementation သူရဲ့အကောင့်ထပ်မှုတွေပြောင်းလိုက်တာရှိတယ်အဲနောက်ဆုံးတနည်းအားကြတော့ဒီ institution လို့ဒီမှာလို့စောရုံးကပြောခဲ့တဲ့အဲကျင့်ထုံးတွေစီမင်းစီကန်းတွေဆိုတာလည်းအဲဥပဒေတွေနည်းဥပဒေတွေဆိုတာလည်းသူရဲ့ဟိုအဓိပ္ပာယ်တွေကကျေပြန့်နေပေါ့နော်လက်ခံချက်တွေရှိတယ်အဲ့တော့ဒီပေါ်မှာမူတည်ပြီးတော့ဖြစ်နေတဲ့ဥစ္စာတွေကိုမီကိုဟိုပြန်ပြီးတော့ဟို interpretation ပေါ့နော်ဘာသာပြန်ကောက်ယူတာတွေကိုသူကပြောင်းလဲလိုက်တယ်ဟိုပုံစံကိုဒီစီမင်းစီကံပြောင်းတာမဟုတ်ဒီစီမင်းစီကံပေါ်မှာဘာသာပြန်ပြီးတော့ပေါ့နော်နားလည်ဖို့သူတို့ပြောင်းလဲပြီးတော့မှသူတို့အကောင့်ထည့်ပေါ်တဲ့ပုံစံမျိုးပေါ့နော်ဒီလိုမျိုးကိုသူမိတ်ဆက်ထားပါတယ
်ဟုတ်ကဲ့ဟိုဆောဆာမပြောသွားတဲ့နော်အဟောင်းကိုဖယ်မယ်နော်ဖယ်ရှားလုံးဝကိုဖယ်ရှားပစ်လိုက်တယ်စီမင်းစီကံတပ်ပတ်ချက်အဟောင်းတွေကိုလုံးဝဖယ်ရှားပစ်လိုက်တယ်တချို့ကတော့အပြိုင်ပေါ့နော်အဟောင်းလည်းရှိမယ်မူစီမင်းစီကံအစ်တတွေလည်းထားချပြီးသွားတယ်ဒါကတော့အဲဒုတိယပြောင်းတယ်နော်ဆရာမခုနပြောတာကျွန်တော်နားလည်တာဆိုလို့ရှိရင်နော်ပြင်ပအပြောင်းလဲတွေကနော်စီမင်းစီကံနေရာရှိမယ်ပြင်ပကဘာကြီးကတက်တက်ရှိမယ်စီမင်းစီကံနေတဲ့ပြင်ပကဘာကြီးနေကလိုက်တော့ညီထွေရှိတာလည်းရှိမယ်လိုက်တော့ညီထွေမဖြစ်တာလည်းဖြစ်မယ်နော်အဲ့ဒီခါမျိုးတွေမှာပြင်ပကဘာကြီးကတဖြည်းဖြည်းနဲ့ပြောင်းသွားမယ
်နော
်ဒါပေမဲ့စီမင်းစီကံနေရာဒီတိုင်းပဲနေမယ်အဲ့တော့ဂျားထဲမှာလုံမေကင်နေရတဲ့လူတွေကနော် အာစီမီစီကနေဦးဒီတိုင်းလေးပြထားလိုက်ပြီးတော့ပြပကဘာအပြောင်းလဲတိုင်းလိုက်ပြီးတော့သွားပြီးတော့ခြေရင်းနဲ့ပြောင်းလဲသွားကြတာဒီလေရှိမယ်เนาะအပြောင်းလဲသွားတော့ဒါမှမဟုတ်ရင်ဆံမနောက်ဆုံးပြောသွားတယ်လို့เนาะအတိတ်ပဲဒီစီမီစီကရဲ့ဟာဘာဟုဆိုလို့တလဲဆိုလဲအတိတ်ပဲကောက်ယူเนาะဒါမှမဟုတ်ရင်လုံးပုတ်ကိုင်မှုနီလန်အသက်တွေနဲ့လဲသူကပြောင်းလဲယူသွားတာရှိတယ်စီမီစီကအဟောင်းတွေကိုသူဘ ့ဒါဆိုအပြင်လူတွေကလူအပြောင်းလဲကိုပဲအဓိကထားထားကြတယ်လူတွေပြောင်းသွားကြလို့ရှိရင်အပြောင်းလဲဖြစ်နိုင်မယ်လို့ဒါသူတို့ကမျှော်လင့်ထားကြတယ်ပေါ့နော်ဆိုတော့ပညာရှင်တွေကရော institution ဆိုင်ရာအပြောင်းလဲလို့ကြည့်တဲ့အခါမှာသူတို့ကဘာကိုအဓိကဆောင်းပေးပြီးကြီးတက်ကြ
အဓိကသူတို့ပါဝါကိုလည်းကြည့်ပါစေဘလောင်းထိခွင့်အာဏာလုပ်ပိုင်ခွင့်ပေါ့လေရှိနေတယ်လဲဆိုတာတို့သူတို့ကြည့်တယ်လို့အစောကပြောခဲ့တယ်လို့သူတို့မှလုံနိုင်စွမ်းမှရင်းမြစ်တွေဘလောက်လုံလောက်လောက်ရှိနေတယ်လဲပေါ့အဲ့ဒါကိုလည်းသူတို့ကြည့်ပါတယ်ကြည့်ရခါကျတော့အဓိကအဖြစ်ပထမတစ်ခုလုံဝအုပ်တုံကြောင်းလဲသွားဖို့ဆိုခါမှာပေါ့နော်ဘလောက်ဗီဒီယိုပါဝါရှိနေတယ်လဲပေါ့လေဒါလည်းအကြောင်းအရာတစ်ခုအနေနဲ့ပါဝင်ပါတယ်အဲ့တော့ခါကျတော့ရွေးကောက်ခံထားရတဲ့ပုံကိုယ်ရဲ့အာဏာဟာလုံလောက်မှုမရှိတဲ့အခါနောက်ပြီးတော့မူလအနာကိုစုပ်ကင်ထားတဲ့လူတွေဟာတအားကိုပြင်းထန်ပြီးပို့ပြီးပါဝါကြီးတဲ့အခါမှာဒီလိုရှင်ပြိုင်မှုတွေပို့တိုက်မှုတွေများလာနိုင်တဲ့အတွက်အဲ့ခါမျိုးမှာတော့သူတို့ဒီတဖြည်းဖြည်းချင်းပေါ့နော်ဒီအစ်စ်တွေဟိုမူလဟာကိုလုံးဝဖြတ်သိမ်းတာမျိုးမဟုတ်ဘဲနဲ့အစ်စ်တွေကိုမိတ်ဆက်တဲ့နည်းအဲနောက်ပြီးခါကြတော့တဖြည်းဖြည်းနဲ့ပြောင်းယူမယ်ဆိုတဲ့နည်းမျိုးကိုလည်းသွားပြီးကျင့်သုံးတာမျိုးတွေလည်းတွေ့ရပါတယ
်ဆိုတော့အပြောင်းလဲကအဲတနည်းတလန်းတနည်းတဖုံအဖြစ်တော့နော်ဖြစ်သွားကြတယ်လို့တွေ့ရတယ်ပေါ့နော်ဒီအထက်မှာတစ်ခုနဲ့တစ်ခုပြောင်းရင်သူတွေရဲ့မဟာမိတ်ဖွဲ့မှုကဘယ်တော့ဒီအရေးပါတယ်လို့ပညာရှင်တွေကပြောတယ
်သူအဖြစ်ပေါ့နော်ဒီပါဝါကိုတည်ဆောက်တဲ့အခါမှာဒီလူတို့နဲ့ပြန်ပြီးတော့မဟာမိတ်ဖွဲ့ရတဲ့ဥစ္စာတွေနောက်တစ်ခါကျတော့ဒီအပြောင်းလဲပုံမှာစိတ်ဝင်စားတဲ့အကျိုးစီးပွားဆိုင်ရာစိတ်ဝင်စား interest group တွေပေါ့နော်အဲ့ဒါတွေနဲ့မဟာမိတ်ဖွဲ့ထားတဲ့အပိုင်းတွေရှိပါတယ်ဘာလို့လဲဆိုတော့ငါပြောတယ်လို့ပါဝါချင်းကပြန်ကြတဲ့အနေထားဆိုတော့ဒီအပြောင်းလဲတစ်ခုဆောင်ကျင်းဖို့ဟာအတွက်ဒီလိုမဟာမိတ်ဖွဲ့ထားတဲ့အပိုင်းကိုလည်းသူညွှန်းဆိုထားပါတယ
်ဟုတ်ကဲ့ဆရာမကြီးကျေးဇူးအများကြီးတင်ပါတယ် label အပတ်တွေမှာတော့ကျွန်တော်တို့စောစောကပြောတဲ့ agency လို့ပညာရပ်ကနေခေါ်တဲ့လူပေါ့နော်နော်လူတွေဘလို့လူမျိုးစားတွေကဘလို့ပြောင်းလဲမျိုးတွေကိုဘလို့လောက်ကైပြောင်းလဲသွားတတ်ကြတယ်အပြောင်းလဲတွေကဘလို့ဖြစ်သွားကြတယ်ဆိုတော့လေ့လာချက်တွေကိုလည်းကျွန်တော်တို့ဆက်လက်တင်ပြဆွေးနွေးပါဦးမယ်အခုဆွေးနွေးသွားခဲ့တဲ့သူကတော့ကနေဒါနိုင်ငံမက်မာစတာယူတက်တူပါနော်ပါလူဝဲယူကြိုးစားနေတဲ့တော်တော်အေးလက်ဖြစ်ပါတယ်ကျွန်တော်တော်တော်ပါ
တင်မောင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ပါရှင်။မကြာခင်မှာတော့အမေရိကန်နိုင်ငံသားကြီးဝင်ကြီးနဲ့တွေ့ဆုံခဲ့တဲ့မြန်မာလူငယ်တွေနဲ့ VOA စကားဝိုင်းအစီအစဉ်ကိုတင်ဆက်မှာပါ။ VOA မြန်မာပိုင်းရဲ့ညချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပြီးတော့နာနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ 6:00 ကနေ 9:00 ထိတင်ဆက်နေပါတယ်။ရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရရှင
်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုလူထုမိတ်ဆွေ24နာရီရုပ်သံအစီအစဉ်မှာလဲလွတ်လပ်တဲ့အာရှအသံ RFA နဲ့ပူးပေါင်းတင်ဆက်နေပါရှင်အခုတော့ စကဝိုင်းအစီအစဉ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့နိုင်ငံရေး၊စစ်ရေး၊ပညာရေးနဲ့လူမှုရေးအကျပ်တဲတွေဟာဒေတာရင်းကိုပါရိုက်ခတ်နိုင်တာမို့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထိထိရောက်ရောက်တွန်းအားပေးနိုင်ရေးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးကိုရှင်းပြနိုင်ခဲ့တယ်လို့လူငယ်ခေါင်းဆောင်တွေက VOA ကိုပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့ဇူလိုင်လ10ရက်နေ့ကတွေ့ဆုံခွင့်ရခဲ့ကြတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူလူငယ်ခေါင်းဆောင်တချို့နဲ့ဒေါခင်ဆိုးဝင်းကစကဝိုင်းဖွဲ့ပြီးဆွေးနွေးထားပါတယ်ရှင်
။အားလုံးပဲမင်္ဂလာပါ။ပထမဦးဆုံးပေါ့နော်။ဟိုမွန်းကနေပြီးတော့ဒီအမေရိကန်နိုင်ငံသားဝင်ကြီးဒီအန်တိုနီဘလင်ကင်နဲ့တွေ့တဲ့အခါမှာဒီမြေပြင်မှာတကယ်ဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ်တင်ပြခဲ့တယ်လို့အလီသိရတယ်။အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီနိုင်ငံသားဝင်ကြီးဘလင်ကင်အနေနဲ့ဟိုတမိဟိုတင်ပြခဲ့တဲ့ဟာကိုဘလောက်သဘောပေါက်နားလည်သွားတယ်လို့ထင်ပါလဲ။ဟိုတကယ်ရောသူ့စိတ်ထဲမှာစိတ်ဝင်စားစွာနဲ့နားထောင်ခဲ့တယ်လို့ထင်ပါလား
။ဟုတ်ပါအမီတို့တင်ပြတော့ဒီမြေပြင်ခြေအနေနဲ့ပတ်သက်ပြီးတင်ပြတဲ့အချိန်မှတွေမဟုတ်ဘူးပေါ့နော်ဒီတယောက်ချင်းစီတဦးချင်းစီရဲ့တင်ပြချက်တွေအကုန်လုံးသူအာတေချာအာယုံထားပြီးတော့နားထောင်ရတယ်ပြီးတော့ဒီနားထောင်မှုတွေအကုန်လုံးနဲ့ပတ်သက်ပြီးတော့လေသူကိုယ်တိုင်အဲသူစာရွက်နဲ့သူဘောပင်နဲ့သူကိုယ်တိုင်ဒီချရေးဝါရပေါ့နော်မှတ်စုလေးတွေချရေးဝါရဆိုတော့ဒီတမီတို့အကုန်လုံးရဲ့တင်ပြချက်နဲ့ပတ်သက်ပြီးတော့တေချာတလေးတကြနားထောင်ရတယ်လို့မြင်ပါတယ်ဟုတ်
ဟုတ်ကဲ့ပါအဲ့တော့ဒီအမေရိကန်နိုင်ငံဆိုတာကလည်းဘယ်လိုခေါ်မလဲဆိုတော့သူတို့ရဲ့အကျိုးစီးပွားပေါ့နော်ဒီသူတို့ရဲ့အမေရိကန်နိုင်ငံရဲ့အကျိုးစီးပွား interest ကလေဆိုလို့ရှိရင်မြန်မာနိုင်ငံအစ်ကိုဝေးပါတယ်ဟိုအနီးကနိုင်ငံမဟုတ်ဘူးပေါ့နော်ဥမာဆိုလို့ရှိရင်ရုရှားနဲ့ဖြစ်တဲ့စစ်ပွဲမျိုးဒီ Ukraine Russia စစ်ပွဲမျိုးမှာအမေရိကန်ကထိတိရရောက်ပါဝင်ပြီးတော့ကူညီပေးနေတာရှိတာပေါ့နော်မြန်မာနိုင်ငံကြားတဲ့ခါကျအဲ့လိုအခြေအနေမဟုတ်ဘူးပထဝီအနေထားကြီးကဝေးလဲဝေးတာပါတယ်သူတို့အကျိုးစီးပွားကလည်းတိတ်မရှိလာဘူးဆိုတော့သူတို့အနေနဲ့ဒီကိစ္စကိုဒီမြန်မာနိုင်ငံရဲ့အကျပ်အတည်းကိုပေါ့လေသူထဲထဲဝင်ဝင်ဖြည့်ရှင်းပေးနိုင်ပါမလားဆိုတာကိုဟိုမတ်တင်စာရှင်းလက်ကြီးတစ်ချောင်းဆွေးနွေးပြပါအောင
်ကျွန်တော်တို့ဒီအစည်းအဝေးအပြီးမှာဟိုတုံ့တက်မိတဲ့ဟာပြောရမယ်ဆိုရင်အမေရိကန်နိုင်ငံကဒီ Ukraine အရေးမှာထဲထဲဝင်ဝင်နဲ့တတော်လေးကိုထဲထဲဝင်ဝင်ပါဝင်ပတ်သက်ပြီးတော့ထောက်ပံ့နေကူညီရဲဆိုတဲ့အပိုင်းဒီမှာတစ်ချိန်တည်းမှာမြန်မာပြည်ရဲ့အရေးပေါ့နော်မြန်မာပြည်အရေးဒါဖိနှိပ်မှုတွေပြင်းထန်မှုဆက်ရှိနေတယ်ဆိုတာသိပေမဲ့အဲ့လောက်ထိသူတို့မပါဝင်မကူညီနိုင်နေတာသူတို့နားလည်နေတယ်ဆိုတော့အနေထားတော့ကျွန်တော်တို့ခံစားရရှိတယ်။အဲ့တော့ဒီဝင်ကြီးဘလင်ကန်သူစပြီးတော့အခန်းထဲဝင်လာပြီးတော့စပြီးအဖွင့်ပြောကြတဲ့ကောသူပြောတာကယူကရိန်းပြည်သူတွေကိုသူတို့အများကြီးဒါကူညီနေရတယ်လက်ရှိအနေထားဖြစ်နေတယ်ဆိုပေမဲ့မြန်မာပြည်ရဲ့အရေးမြန်မာပြည်သူတွေကိုလည်းသူတို့မမေ့ထားဘူး focus ထပ်ပြီးတော့အာယုံဆိုင်ဆောင်ရွက်လျက်ရှိပါတယ်ဆိုတော့အရင်ဆုံးသတင်းစကားပါပါတယ်။ဒါကိုကြည့်ချင်းအဖြစ်ဒါပြောရမယ်ဆိုမြန်မာပြည်တွေရဲ့ဒီမြန်မာဒီ US ပေါ့နော်အမေရိကန်နိုင်ငံရဲ့မူဝါဒတွေကဒါလုံလောက်မှုမရှိနေဘူးဆိုတာကိုကျမတို့ရဲ့အတန်တွေပေါ့နော်ပြည်သူတွေရဲ့အတန်တွေကသူတို့စီရောက်တယ်ဆိုတာကိုတွေ့ရတယ်။ဆိုတော့ဒီကျမတို့ဆွေးနွေးတဲ့အခါမှာလဲ US ရဲ့ဒီနိုင်ငံသားရဲ့မူဝါဒကိုပြောတဲ့အခါမှာလက်ရှိဖြစ်နေတဲ့အနေအထားပေါ့အခုလုံးကိုခြုံကြည့်မယ်ဆိုရင်ဒီစစ်တပ်ရဲ့လုံရက်တွေကိုလိုက်ပြီးစစ်တပ်ကထိန်းချုပ်ထားတာပေါ့နော်ထိန်းချုပ်ပြီးတော့ဒီသူတို့ရဲ့လုံရက်တွေကိုအနောက်ကလိုက်ဖာထေးပြီးတော့ကူညီကယ်ဆယ်ရတဲ့အလုပ်တွေကိုဘယ်အများစုကလုပ်နေရလဲတက်တက်ကြွကြွနဲ့ဦးဆောင်ဦးရွှေပြုတ်ပြီးတော့ဒီ policy ကိုထိထိရောက်ရောက် strategy ပေါ့နော်ဒီ view ဟာချမှတ်ပြီးတော့ဒီလက်ရှိဖြစ်နေတဲ့အနေအထားကို control ထိန်းချုပ်ပြီးပြန်လုပ်တဲ့အပိုင်းပေါ့အဲ့ဒီအပိုင်းတွေအရန်အားနေတာကိုကျွန်တော်တို့ဒါပြောခဲ့တယ်ပေါ့နော်ပြောခဲ့တယ်အဲ့ဒါအဓိကအဖြစ်ကျွန်တော်တို့ရဲ့ main အဓိက message ပေါ့သူတို့ရဲ့နိုင်ငံသားရေးမူဝါဒဒီမြန်မာနိုင်ငံအတွက်မလုံလောက်နေဘူးအဖြေကိုမရောက်နေဘူးအဲကျွန်တော်တို့ပြည်သူတွေကလည်းဒါကိုမချေနပ်နေသေးဘူးဒါကိုကျွန်တော်တို့ထိထိရောက်ရောက်သတင်းစကားပေးခဲ့တယ်လို့ပြောရမှာပေါ့ဟုတ်
ဟုတ်ကဲ့ပါအဲနောက်တစ်ခုကဒီအာဆီယံနဲ့ပတ်သက်ပြီးတော့ပေါ့နော်သူကဒီအာဆီယံဒေတာတွေကိုလည်းဒီလာခဲ့တယ်ပြီးတော့ G20 အစည်းအဝေးတက်ပြီးတော့လာခဲ့တဲ့ခါမှာဒီအာဆီယံနိုင်ငံတွေရဲ့ယက်တီချက်နဲ့ပတ်သက်ပြီးမြန်မာပြည်သူအများစုကအားမလို့အားမရဖြစ်တယ်အခုသူတို့တိုက်တွန်းနေတယ်ဆိုတော့ဒီ ASEAN 5 points consensus လို့ခေါ်တဲ့သဘောဘုံသဘောတူညီချက်၅ချက်ဆိုတာလေအမှန်တော့ဒီမြန်မာပြည်သူတွေရဲ့ဆန္ဒနဲ့ထိဟမှုမရှိဘူးပေါ့နော်အဲ့ဒါတွေကိုဟောတမီးတို့အနေနဲ့ဟိုဘလို့ခေါ်မလဲဒီဝင်ကြီးသဘောပေါက်နားလည်အောင်တင်ပြခွင့်ရခဲ့ပါလား
သူအခုဒီထိုင်းနိုင်ငံကိုတတ်တတ်လာရတယ်ဆိုတာကလေဒီ၅ချက်ကဘလောက်ထိရှုံးနေနေလဲရှုံးနေနေရဆိုတာဒီအလုံးမဖြစ်နေဘူးဆိုတာကိုပြလိုက်တာပဲလို့ကျမတို့လည်းမြင်တယ်ဆိုတော့ဒါကိုသူတို့နားလည်နေတယ်ဒါပေမဲ့တစ်ချိန်တည်းမှာဟိုကျမတို့ပြည်သူတွေကလည်းစဉ်ဆက်မပြတ်စကားတွေပြောနေရတယ်ရှိပါတယ်ဘာလဲဆိုတော့အာဆီယံနဲ့ကျမတို့ပစ်ထားပြီးတော့ဟိုเนาะဟိုသူတို့ကမြန်မာပြည်အရေးကိုလက် ไอ้လက်ဆောင်ခြင်းတဲ့အနေထားယူအက်စ်မှာမဟုတ်နိုင်ငံတကာအစိုးရတွေဒီလိုအနေထားကိုကျွန်တော်တို့မြင်ရတော့ကျွန်တော်တို့အမြဲတမ်းဝေဖန်တယ်အာဆီယံနဲ့ပြစ်ထားလို့မရအောင်အာဆီယံဒီယုံကြည်လို့မရအောင်အမြဲတမ်းကျွန်တော်တို့အကြောင်းဒီအကြံပြုလာသည်တနိုင်ငံချင်းစီကိုချင်းကပ်ပြီးဆောင်ရွက်ရမယ်ဆိုတော့အခုဒီနိုင်ငံသားရေးဝင်ကြီးကိုယ်တိုင်ကထိုင်းနိုင်ငံကိုလာတယ်သူ့ရဲ့အခြားကြီးတွန်းတဲ စဉ်းစားချက်ပြောင်းလဲပေါ့နော်ဒါကိုကျမတို့လည်းဟိုတည်ထားတယ်ဆိုတော့အရှိမလဲအဲ့မတိုင်ခင်ကဒီနိုင်ငံဈာယေးဝန်ကြီးဌာနရဲ့အကြံပေးလဲလာရောက်ပြီးတော့တိကျထိတွေ့ပြီးမဲဆောက်လောက်အထိကိုပေါ့ပြောရမယ်ဆိုနေဆက်ထိကိုတွားခဲ့ရတဲ့အနေထားတွေဆိုတာကဒါတို့ကိုယ်တိုင်ကပရက်ရှာတွေပိုပေးလာတယ်ဆိုတာကျမတို့ပြည်သူတွေတွေ့တော့ဒါတခုအားတက်စရာပေါ့နော်အဲ့လိုမြင်ပါတယ်ဟုတ်
ဟုတ်ကဲ့မေးချင်တာခင်ဒီနိုင်ငံသားရေးဝင်ကြီးနဲ့တွေ့တဲ့အခါမှာဒီမြန်မာနိုင်ငံရဲ့ပညာရေးအခြေအနေပေါ့နော်ဒီကိုဗစ်ကြောင့်ဒီဟိုပန်ဒမစ်ကပ်ရောဂါကြောင့်ရေးဒီစစ်အာဏာသိမ်းတာကြောင့်ရေမလို့မြန်မာနိုင်ငံကဒီကျောင်းသူကျောင်းသားတွေကနှစ်နှစ်လောက်အဆက်ပြတ်နေကြတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးဒီပညာရေးကဏ္ဍနဲ့ပတ်သက်ပြီးတော့ဒီအမေရိကန်ပြည်အောင်စုအနေနဲ့ဘယ်လိုများအထောက်အပံ့နေပေးနိုင်လဲဘယ်လိုပံ့ပိုးကူညီပေးနိုင်မလဲဆိုတာကိုခင်ဆွေးနွေးပြပါအောင်
အော်ပညာရေးနဲ့ပတ်သက်ပြီးတော့ဗောနော်အာဒီကျောင်းသားတွေဟိုကျောင်းအာမတက်ရတာတွေပြီးကြတော့ဒီဂျာကာလာပညာရေးအခွင့်အလန်းတွေဗောနော်အွန်လိုင်းကနေသင်နေတဲ့သင်တန်းတွေစတာတွေကိုသင်ကြားခွင့်ရခဲ့တယ်ဗောနော်ပြီးကြတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့ကျောင်းသားတွေကဟိုနိုင်ငံအတွင်းကနေဗောနော်နိုင်ငံအတွင်းမှာနေသင်နေရမဟုတ်ဘဲနဲ့ဒီပြည်ပနိုင်ငံတွေကိုစာပြီးတော့ရေးလာစာပြုတ်တယ်ပြီးကြတော့ဒီပြင်ပပညာရေးတင် जा ရေးကိုအားကိုးလာရပေါ့နော်အဲ့ဒီအချိန်လေးမှာဒီအာဆီယံနိုင်ငံတွေအနေနဲ့ပြီးကြတော့ especially ဟိုအထူးသဖြင့်ထိုင်းနိုင်ငံပေါ့နော်အာဆီယံနိုင်ငံတွေထဲမှာထိုင်းနိုင်ငံမှာမြန်မာကျောင်းသားတွေပိုများလာတယ်ဒါပေမဲ့ဒီမြန်မာကျောင်းသားထဲမှာအထက်တန်းပညာရေးမပြီးတဲ့ကျောင်းသားတွေအောင်လက်မဲ့မရသေးတဲ့ကျောင်းသားတွေစသဖြင့်နေမှာလဲအကူအညီလိုအပ်တယ်ပေါ့နော်သူတို့အနေနဲ့ဒီအာဆီယံနိုင်ငံတွေအထိုင်းနိုင်ငံတွေကပညာရေးဌာနတွေမှာပညာရေးMinistry of Education Minister of Education တွေပေါ့နော်ဒီမြန်မာပြည်ကကျောင်းသားတွေအတွက်လည်းအခွင့်အလမ်းပေးဖို့ပေါ့နော်အကူအညီတောင်းခဲ့တယ်ဦးကြီးကနေတဆင့်နောက်ပြီးတော့ဒီ online ပညာရေးအပြင်ကိုဒီနေပြည်တော်ပေါ့နော် internet မရရှိတဲ့ကျောင်းသားတွေဒီ lesson မီးကိုလုံးလောက်စာမရဘဲနဲ့အတန်းပညာတက်ဖို့ဖက်ခဲရှိတဲ့ကျောင်းသားတွေကိုလည်းဘယ်လိုကူရမလဲဆိုတာကိုထပ်ပြီးဆွေးနွေးဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ကိုလည်းတို့အနေနဲ့လိုအပ်တဲ့ဤပညာတွေကိုကူပေးပါမယ်လို့ပြောခဲ့ပါတယ်
။အလီနာအနေနဲ့ဒါရခိုင်တိုင်းရင်းသူတယောက်လည်းဖြစ်တယ်။ဒီလူမျိုးပေါင်းစုံထွေထွေတပိတ်ကော်မတီရဲ့ဟိုကိုယ်စားလှယ်တယောက်လည်းဖြစ်တယ်ပေါ့နော်။အဲ့တော့ဒီနိုင်ငံရေးဝန်ကြီးဘလင်ကန်နဲ့တွေ့တဲ့အခါမှာဒီမြန်မာနိုင်ငံအရေးလို့ကိုကတင်ပြမယ်ဆိုလို့ရှိရင်မေ့ထားလို့မရတဲ့ဟိုအရေးဟိုကိစ္စတစ်ခုကတော့ဒီရိုဟင်ဂျာအရေးကိစ္စပေါ့နော်။နိုင်ငံတကာကမြန်မာနိုင်ငံလို့ပြောလိုက်တာနဲ့တပြိုင်တည်းဒီရိုဟင်ဂျာတွေကိုဟိုလူမျိုးတုံးတတ်ဖြတ်မှုဆိုတာနဲ့တွဲပြီးတော့မြင်ကြတယ်လေအဲ့တော့ကိုကလည်းရခိုင်တိုင်းလူဖြစ်တယ်ပြီးတော့ရခိုင်ပြည်မှာရှိနေတဲ့ဒီရိုဟင်ဂျာလူမျိုးစုတွေနဲ့ပတ်သက်ပြီးတော့တမိအနေနဲ့ဒီရခိုင်တိုင်းလူတယောက်အနေနဲ့ပေါ့နော်ဘလို့တင်ပြခွင့်ရခဲ့လေဥပမာဆိုလို့ရှိရင်ဒီရခိုင်တိုင်းသားတွေနဲ့ဒီမွတ်စလင်အတိုင်းဝိုင်းနဲ့ဘလို့တဟဇာတာမြမြတတာနေခဲ့ဘူးတာတွေရှိတယ်လေဒီအဝေးရောက်နေတဲ့ဒီပြည်ပနိုင်ငံကိုရောက်နေကြတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပြန်လာဖို့အရေးနဲ့ပတ်သက်တဲ့ဟိုဒီရခိုင်တိုင်းရင်းသားတွေရဲ့သဘောထားယက်တီချက်တွေနဲ့ပတ်သက်ပြီးတော့တင်ပြခွင့်ရခဲ့ပါလား
ကျမတို့မိထားလို့မရတဲ့ဟာကမြန်မာနိုင်ငံမှာကကြတော့ဒီတိုင်းရင်းသားပေါင်းစုံစုံလင်ကွဲပြားမှုတွေအများကြီးရှိတယ်အဲ့ဒီဟာတွေကကျမတို့အဲ့ဒီပါတီအတွက်အပြေချဖို့ဆိုရင်ကျမတို့ federal ကိုလုံးဝမေးထားလို့မရဘူးတကယ်လူမျိုးစုတွေရဲ့ကိုယ်ပိုင်ရပိုင်ခွင့်တွေပြီးတော့မှလူမျိုးစုတွေရဲ့ကိုယ်တိုင်ဆုံးဖြတ်ကျွင်းစီမံပိုင်ခွင့်တွေရဖို့အရေးကြီးတယ်ပေါ့နော်အဲ့တော့လက်ရှိတော်လှန်ရေးအခင်းအကျင်းမှာဆိုရင်ကျမတို့ကဟိုဒီ NUCC ရှိမယ် NUG ရှိမယ်တကယ်လူမျိုးစုတွေပါဝင်နေတဲ့ NUCC platform ဆိုတဲ့ဟာမျိုးရှိမယ်ပေါ့နော်ဒါမျိုးတွေအပြင်ကျမတို့ကိုယ်တိုင်လူမျိုးစုတွေရဲ့ရပိုင်ခွင့်တွေကိုလုပ်နေတဲ့လူမျိုးစုတော်လှန်ရေးအုပ်စုတွေကိုလည်းမေးလို့မရဘူးဆိုတဲ့ဟာမျိုးနဲ့ကျမပြောခဲ့ပါတယ်အဲ့ဒီဟာနဲ့နောက်ဆက်တွဲမှာထပ်ပြီးတော့နိုင်ငံတကာကိုရောဒီနိုင်ငံသားရေးအမေရိကန်အကုံလုံးကိုကျမတင်စကားပြချင်ခဲ့တဲ့ဟာကိုလည်းအဲ့ဒီ meeting မှာပြောခွင့်ရခဲ့တယ်လို့ယုံကြည်ပါတယ်ပေါ့နော်။မပြောခဲ့တာလည်းဆိုတော့ကျမတို့ဟိုလူနေကြရင်းရဲ့ပြန်လာရင်ပြီးတော့မှဒီ လူရင်းကြတွေရဲ့သူတို့ရဲ့အခွင့်အရေးတွေကိုရဖို့အတွက်ဆိုရင်ကျွန်တော်တို့ဒီဒါကအရေးကြီးတယ်ပေါ့နော်။ဘာလို့ဆိုတော့လူရင်းကြတွေဒီမြန်မာနိုင်ငံရဲ့တမိုင်းမှာရောထောက်ချောက်သူတို့ဒီနှစ်ရှည်ကာလအကြာကြီးဖိနှိပ်ခံလူအုပ်စုတစ်ခုဖြစ်တယ်ပေါ့နော်။အဲ့တော့မေးကွန်းကအများတန်းရှိတယ်ကျွန်တော်တို့ရခိုင်လူမျိုးစုတွေကိုရောဒီမှာရခိုင်ပြည်မှာရှိတော့အခြားသောလူမျိုးစုတွေကိုရောပေါ့နော်။ဒီ issue ကိုဘယ်လိုမျိုးလောက်ကြမှာလဲလက်ခံလားလက်မခံဘူးလားဆိုတဲ့အချက်ပေါ့နော်။အဲ့တော့ကျမတို့ယုံကြည်တာလူကျမတို့ညီပြင်းအခြေအနေကိုမြင်အောင်ကြည့်ဖို့အရေးကြီးတယ်အခုညီပြင်းမှာဆိုရင်ဒီထဲမှာရှိတော့လူမျိုးစုများပေါ့နော်ရခိုင်ပြည်နယ်အတွင်းမှာနေထိုင်တော့လူမျိုးစုများဒီလူမျိုးစုတွေကြားထဲမှာစုံလင်ကွဲပြားတဲ့မတူကွဲပြားမှုတွေကြားထဲမှာတဟဇာတာဖြစ်အောင်နေထိုင်ဖို့အတွက်ကိုဒီအစီအစဉ်တွေပေါ့နော်အလုပ်ငန်းတွေအစီအစဉ်တွေလုပ်နေတဲ့ဟာဒီကိုလည်းကျမတို့မြင်အောင်ကြည့်ဖို့လိုတဲ့ဒါလူငယ်တွေအပါအဝင်ဒီထဲမှာရှိတော့အစုအဖွဲ့တွေကဒီ issue ကိုလုပ်နေကြတယ်အဲဒါဆိုရင်အဲ့ဒါတွေပို့ပြီးတော့အလုပ်ဖြစ်လာဖို့ပို့ပြီးတော့ကောင်းမွန်တဲ့အခင်းအကျင်းတွေကိုဖြစ်လာဖို့ဆိုရင်ကျမတို့ဒါကိုဗဟုအစိုးရ Federal အစိုးရကပဲဖြေရှင်းလို့မရဘူးဒီဒေတန္တရာအစိုးရကြီးကျမတို့ဒေတာမှာရှိတဲ့ရခိုင်ပြည်ကအစုအဖွဲ့တွေမှာဒီဟာကိုကိုယ်တိုင်ဖြေရှင်းဖို့အတွက်ကိုယ်တိုင်အုပ်ချုပ်ခွင့်ကိုကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ကိုရဖို့အရေးကြီးပါတယ်ဆိုတဲ့အချက်ကိုကျမဆွေးနွေးခဲ့တယ်ပေါ့နော်။ဒါကြောင့်ရှေ့ဆက်သွားမဲ့မြန်မာနိုင်ငံရဲ့အခင်းအကျင်းမှာဒီမိုကရေစီတစ်ခုတည်းကိုပဲတိုက်တွန်းတာမျိုးမဟုတ်ဘဲနဲ့ကျမတို့ဒီမျှတမှုတွေခွဲခြားမှုတွေကိုဖြစ်ခဲ့တာတွေကိုကျော်လွှားဖို့အတွက်စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီကိုဖြစ်ဖို့အတွက်ကိုဒီအမေရိကန်အပါအဝင်နိုင်ငံတကာကဒီဟာကိုဆက်ပြီးတော့ထောက်ပံ့သွားဖို့လိုပါတယ်ဆိုတဲ့ဟာကိုဆွေးနွေးခဲ့ပါတယ်ဟုတ်ကဲ့ရှင
်ကောင်းပါတယ်အဲ့တော့ဒီဟိုရှုအနေနဲ့ပေါ့နော်ရှုလည်းအနေနဲ့ပေါ့ဒီနိုင်ငံရေးဝန်ကြီးဘလင်ကင်တင်မကပါဘူးဒီနိုင်ငံတကာအတိုင်းဝိုင်းကိုပေါ့နော်ဟိုဒီမြန်မာနိုင်ငံရဲ့လက်ရှိတွေ့နေရတဲ့အခြေအနေအရင်တော့ဆိုလို့ရှိရင်တော့ဒီရိုဟင်ဂျာနဲ့ပတ်သက်ပြီးတော့လူမျိုးစုံတတ်ဖြတ်မှုဆိုပြီးတော့အားလုံးကအာရုံစိုက်ခဲ့ကြတယ်ပေါ့နော်အခုဖြစ်နေတာကမြန်မာပြည်ရဲ့ပြည်မကြီးမှာမွတ်စလင်တိုင်းဝိုင်းလည်းမဟုတ်ဘူးခရစ်ယာန်တိုင်းဝိုင်းလည်းမဟုတ်ဘူးဥမာဆိုသခိုင်းလို့မကွေးတို့ဒီဒေသကြီးတွေမှာမြန်မာဗုဒ္ဓဘာသာတွေကြီးပဲနေတဲ့နေရာမြန်မာစစ်စစ်တီတီတဲ့နေရာမှာတင်ကိုလူမျိုးလုံးတက်ပြတ်မှုတဖွဲ့ဖြစ်နေတယ်ပေါ့နော်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီနိုင်ငံသားရေးဝင်ကြီးအနေနဲ့ရောဒါတွေကိုသူမြေပြင်အခြေအနေတွေကိုတကယ်သိပါရဲ့လားတကယ်ရောဒါတွေနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ပေါ့နော်ဟိုထိထိရရပေါ့ဟိုဟာမဟာဒါနိုင်ရင်တောင်မှဒီပြစ်တင်ရှုံချတာလို့ပါလို့သူတို့လုပ်နေတယ်အခုဟိုလုပ်နေနိုင်ငံတကာလုပ်နေတယ်ဒီဟို sanction လို့ခေါ်တဲ့အရေးယူပိတ်ဆို့မှုတွေဒီမထိရောက်ဘူးဆိုတာကိုသူတို့သိပါရဲ့လားသဘောပေါက်ပါရဲ့လားသမီးဘယ်လိုသဘောရလဲကျွန်းလဲ
ကျမတို့ဒီ American နိုင်ငံက democracy ဒါသူတို့ဒါလေးစားတယ်နောက်ဒီလူခွင့်အေးပိုင်းဆိုင်ရာမြန်မာပြည်ကိုတိုးတက်လာစေချင်တယ်ဆိုတာမျိုးသူတို့ပြောတယ်ဒါအပြင်ဒီမြန်မာပြည်ရဲ့ဒီလူနည်းစုအတိုင်းအဝိုင်းအထူးသဖြင့်အရက်ဖတ်ဖွဲ့စည်းတဲ့တက်ကြွလှုပ်ရှားသူတွေလူခွင့်ကောက်ွယ်ဆောက်ရှောက်သူတွေနှစ်ပေါင်းများစွာမှာခရေကမြန်မာပြည်မှာဖြစ်ခဲ့သမျှတော့ဒီ war crimes တွေเนาะဒီဆစ်ရဆွမှုတွေအကြောင်းကိုစနစ်တကျပြုစုပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့် UN နဲ့ US ပေါ့เนาะဒီနိုင်ငံကြီးတွေကိုတိုက်တွန်းလို့ဆိုခဲ့တာတွေကအခုမှမဟုတ်ပါဘူးဆိုတော့အဲကျမအမြင်မှာတော့ဒီ US နိုင်ငံသားကြီးဝင်ကြီးအပါအဝင်ဒီဒါဒါဒါအစိုးရဘိုင်းနေဒီမြန်မာပြည်မှာဖြစ်နေသမျှတော့ဒီဒီရာဇဝတ်မှုတွေအပေါ်မှာနားလည်မှုနောက်တစ်ခုကသိရှိမှုတွေရှိပါတယ်အာဒီ US တန်ယုံကလည်းမြန်မာပြည် US တန်ယုံကလည်းဖြစ်သမျှကို report တွေလုပ်နေတယ်လို့ကျမတို့နားလည်ထားတယ်ပေါ့ဆိုတော့ဒီဒီ Ranger အရေးခင်ကတော့တကယ်အကြီးမားဆုံးသောဒီလူသားအဲတမိုင်းမှာဒါဂျီနိုဆိုက်ဆိုတာမျိုးပေါ့နော်ဒီနေသားတိဖြစ်ခဲ့တာရဲ့နောက်ဆက်တွဲမှာအခုဒီအာနာသိမ့်ဖို့စူးစမ်းရဲ့နောက်ဆက်တွဲအာကျူးလွန်နေတဲ့အားတွေကိုလည်းသူတို့သိပါတယ်တခုကကျမတို့တင်ပြခဲ့တဲ့အပိုင်းမှာဆိုရင်ဒါကိုကျမတို့ချိတ်ဆက်ပြီးရှင်းပြရဲပေါ့နော်ဂျီနိုဆိုက်ကျူးလွန်နေလွန်ခဲ့တဲ့9နှစ်အတိလောက်ကဂျီနိုဆိုက်ကျူးလွန်ခဲ့တဲ့ဒီစစ်တပ်ဒီနောက်ထပ်9နှစ်အကြာမှာ2021မှာနိုင်ငံကိုအာနာသိမ့်ဖို့စူးစမ်းပြီးတော့เนาะဒီပြည်သူတွေကိုပို့ပြီးတော့မှရက်ဆက်ရုံမှနိုင်သေးတယ်ဆိုတာဒီသူတို့ဒီ impunity လို့ပြောတဲ့ဒီကျမတို့ပြောရဲပြစ်ဒဏ်ကင်းလွတ်ခွင့်ကိုခံစားနေရတာဖြစ်တယ်။ဒါဒီ genocide ကျူးလွန်ခဲ့ပေမဲ့လည်းအရှိမ accountability လို့ပြောရဲသူတို့တာဝန်ယူမှုတာဝန်ခံမှုကိုနိုင်ငံတကာအတိုင်းအဝန်ကလည်းဖိအားကောင်းကောင်းမပေးနိုင်ခဲ့တဲ့အတွက်ကြောင့်မလို့သူတို့ဆက်ပြီးကျူးလွန်ရဲနေတာ။ဒီကျူးလွန်ရဲနေတဲ့ပြစ်မှုတွေကလည်းမြန်မာနိုင်ငံမှာလည်းမဟုတ်ဘူးအခြားနိုင်ငံတွေကဒီ dictator တွေပေါ့နော်။ဒီအာဏာရှင်တွေကိုအာဏာရှင်လောင်းတွေကိုပါပို့ပြီးတော့မှဟိုအတုပေးတာပေါ့နော်ပြောရမယ်ဆိုရင်ဒါပို့ပြီးတော့
encourage လုပ်သူလို့ပေါ့နော
် encourage လုပ်တယ်နော် ော်ပို့ပြီးတော့မှအားပေးအားမြောက်ပြုတယ်လို့ဖြစ်နေတယ်ဒါဒီအမေရိကန်နိုင်ငံအပါဝင်ငါတို့အားလုံးလူသားအားလုံးရဲ့ဒီအရေးဖြစ်သွားပြီဒါမြန်မာနိုင်ငံမို့လို့အလုပ်ပါကူပါဆိုကျမတို့ကအတင်းကိုကိုယ်နိုင်ငံကိုဘယ်လောက်ပေးပါဘယ်နိုင်ငံမပေးပါနဲ့ဒါတွေပြောနေတာမဟုတ်ကျမတို့လူသားမျိုးနဲ့အရေးကိုပြောနေတယ်ဆိုတဲ့အနေထားကိုကျမတို့ရှင်းပြတယ်အဲ့ရှူတော့ကကြည့်မယ်ဆိုရင်လှုပ်တင်လှုပ်ထိုက်တာကိုနိုင်ငံတွေကလှုပ်ကိုလှုပ်ရမယ်ဒါဒီဒီနိုင်ငံတစ်ခုအရေးအတွက်တယ်မဟုတ်တော့ဘူးဒီလူမျိုးစုအရေးအတွက်တယ်မဟုတ်တော့ဘူးဒါကလူသားမျိုးနဲ့ပြီးရင်အထူးသဖြင့်စစ်တပ်လက်နက်ကင်ထားတဲ့စစ်တပ်တခုဒီလိုမျိုးကျူးလွန်ပြီး out of control လုံးဝထိန်းချုပ်မရတဲ့ဒီဖက်ဆစ်စစ်တပ်အဆင့်အကြမ်းဖက်စစ်တပ်ဒီလိုအနေထားဖြစ်သွားတယ်ဆိုတာဒီဘယ်ကျမတို့ region အတွက်လည်းမကောင်းဘူးအရှေ့တောင်အာရှနိုင်ငံတွေအိန္ဒိယနိုင်ငံတွေအတွက်လည်းအန္တရာယ်ဖြစ်ပါတယ်ဒါအပြင်ဒီမိုကရေစီလိုလားတဲ့ဘယ်လူသားအတွက်မဆိုရင်အန္တရာယ်ဖြစ်တယ်ဒါကိုမြောင်းကြည့်ပြီးတော့လှုပ်သိမ့်လှုပ်ထိုက်တာကိုပြက်ပြက်သားသား assertive action proactive action ကျမတို့ပြောတော့ပြက်ပြက်သားသားလှုပ်သိမ့်လှုပ်ထိုက်တာကိုလုပ်ရမယ်ဒါဒီဒါ principle ကျမတို့မူအရဟိုခံယူချက်တွေအရလုပ်ကိုလုပ်ရမယ်အခြားဟိုကျမတို့နိုင်ငံမှာဟိုတရုတ်ရှိမဲ့အာ geopolitics တွေပေါ့နော်ဒီအဲပထဝီမြေပြင်အရနိုင်ငံကြီးဘာညာတွေဒါတွေသူတို့ interest တွေရှိမဲ့နိုင်ငံတွေက interest တွေရှိကြပါတယ်ဒါကိုကျမတို့နားလဲဒါပေမဲ့မြန်မာပြည်အရေးကအဲ့ဒါထက်ပိုပြီးကြော်သွားပြီလူသားမျိုးနွယ်ကိုတိုက်ရိုက်ထိခိုက်တဲ့အစုအဖွဲ့ကနော်မြေပြင်မှာဟိုငရဲခွေးလွတ်နေတာပြောရမယ်ဆိုရင်ဒါကိုကျမတို့ဘာမှ accountable မယူနိုင်ဘူးဆိုရင်ဒီထက်ပိုဆိုးလာဘဲကဘာကြီးဒီထက်ပိုပြက်ဆုံးပြက်စီးသွားဖို့ပဲရှိရဲဆိုတဲ့အမြင်ပေါ့နော်ဒါပို့ပြီးတော့ကျမတို့မြင်စေချင်တယ်ဟိုကျမတို့အိန္ဒိယနိုင်ငံတွေကလည်းဒါကိုပိုနားလဲတာဘူးလို့ရတယ်လို့အဲကျမတို့မြင်တယ်ပေါ့နော်ဆိုတော့အဲ့ဒီအပိုင်းကိုတော့အဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်လို့ဟု
တ်ဟုတ်ကဲ့ပါအဲ့ဒါကြောင့်လေဒီနိုင်ငံသားရေးဝန်ကြီးတိုနီဘလင်ကင်ကနေပြောလဲဆိုတော့ဒီစစ်တပ်ကနေပြီးတော့ဒီပြည်သူတွေကိုဖိနှိပ်နေတာတွေကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်နိုင်ငံတကာအားလုံးအနေနဲ့ပေါ့နော် obligation ပေါ့နော်တာဝန်ဝတ္တရားရှိရဲဆိုပြီးတော့သူကတိုက်တွန်းသွားတာပါအားလုံးကိုကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးအချိန်ပေးပြီးတော့အန်ဒီတို့နဲ့ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျန်မာချမ်းသာကြပါစီ
ကျေးဇူးတင်ပါတယ်ဆီတင်ပါတယ်ကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ်ကဲ့
ကျေးဇူးပါကျေးဇူးပါ
ကဲပါကျေးဇူးတင်ပါတယ်အနီ
တို့ဒါကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့မြန်မာလူငယ်တချို့ကို VOA အကြီးတန်းအက်ဒီတာဒေါခင်ဆိုးဝင်းကနေပြီးတော့ဆွေးနွေးတင်ဆက်ခဲ့တာပါရှင်စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပထမဆုံးအရှေ့လက်ပိုင်းခီးစဉ်နောက်ဆုံးပိုင်းမှာအာရဗ်ခေါင်းဆောင်တွေနဲ့စုမတွေ့ခင်အီရတ်ယာယီဝန်ကြီးချုပ်နဲ့ဒီနေ့တွေ့ခဲ့ပါတယ်အစ္စရေးနဲ့အနောက်ဘက်ကမ်းမှာအစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တွေနဲ့တွေ့ခဲ့ပြီးမနေ့ကဆော်ဒီအာရေဗီးယားမှာဆော်ဒီခေါင်းဆောင်တွေနဲ့တွေ့ခဲ့ကအခုအီရတ်ဝန်ကြီးချုပ်မတ်စတာဖာအယ်ခါဒီမီနဲ့ဂျတန်မြို့မှာဒီနေ့တွေ့ခဲ့တာပါဒီနောက်မှာတော့အရှေ့လက်ပိုင်းနိုင်ငံတွေကိုစုစည်းပေးပြီးအီရန်နဲ့လောင်စာဆီပြဿနာကိုအဓိကကင်တွယ်ဖို့ရည်မှန်းထားတဲ့ဒီလေတာခီးတဲ့ကြက်စေကမ်းမြို့မှာကျင်းပမယ်အာရဗ်ဒေသတွင်ထိပ်သီးဘက်ကိုဒီနေ့စက်တင်ဘာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေအနေနဲ့အရှေ့လယ်ပိုင်းအရေးမှာဝင်ရောက်ဆက်ဖက်ပြီးကိုသတ်မှတ်ထားတဲ့စံတန်မိုးတွေနဲ့ပြောင်းလဲဖြစ်ဖို့ကြိုးပမ်းတာတွေရပ်တန့်ဖို့တရုတ်နိုင်ငံကသတိပေးလိုက်ပါတယ်ဆီးရီးယားနိုင်ငံသားဝန်ကြီး Faisal Maktag နဲ့ online ကနေတဆင့်တောက်ကြနေကတွေ့ဆုံဆွေးနွေးစဉ်မှာတရုတ်နိုင်ငံသားဝန်ကြီးဝိုင်းကအခုလိုမှတ်ချက်ပေးတိုက်တွန်းသွားတာပါပူပေါင်းဆောင်ရွက်မှုတွေနိုင်ငံဆောင်ဖြစ်ရှင်းမှုတွေနဲ့တာရှည်မြဲမဲ့ငြိမ်းချမ်းရေးတွေဖြစ်လာဖို့တရုတ်နိုင်ငံရဲ့ဝန်ကြီးကတိုက်တွန်းသွားခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတအနေနဲ့အစ္စရေးပါလက်စတိုင်းပြည်လဲရေးအဆိုပြုခဲ့ချိန်မှာအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြားတပွဲတိုက်ပွဲပြန်ဖြစ်ခဲ့ပါတယ်အစ္စရေးတောင်ပိုင်းမှာဒီနေ့မနေ့ဆော့တော့မှာပဲဂါဇာကမ်းမြောင်ဘက်ကရော့ကက်ဒုံးကြီးကျနိုင်တဲ့အန်ဒီရဲ့ချက်ပေးတံတွေဆူညံသွားခဲ့ပြီးအစ္စရေးတပ်အနေနဲ့ဒုံးကျည်တလုံးကြားဖြတ်ဖမ်းမိကနောက်၃လကတော့လေယာဉ်ပြင်ထဲရောက်သွားတယ်လို့ဆိုပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးစစ်တပ်ကဂါဇာကမ်းမြောင်မှာရှိတဲ့ဟာမတ်စ်ပါလက်စတိုင်းစစ်သွေးကြားပြင်မှတ်တစ်ခုကိုလေကြောင်းကတိုက်ခိုက်ခဲ့ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆုမွန်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ဝီလျံအန်ဒရိတ်ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့တီရန်ဝမ်ပါရှင်။စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ဘေးအန္တရာယ်အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.